Welcome to the Voice of America in Burmese.
Minglaba. Washington မြို့တော် VOA American အစံကနေ2020ပြည့်နိုဝင်ဘာလ28ရက်စနေနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျွန်မအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကပူးတွဲတင်ဆက်ပါပါ။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့ American ပြည်ထောင်စုတရားရုံးချုပ်ထိတရားစွဲဆိုနိုင်ရေးညှော်လင့်ချက်ရှိစေတဲ့သမ္မတ Donald Trump ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီဖြစ်ပါတယ်။ KI အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရမ့်စီယုံရေးအဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ့်လည်မှုတွေမှာတက်တည်အထောက်အထားပြသနိုင်ခြင်းမရှိတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါအပြင်ထရမ့်စီယုံရေးအဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကနေပြီးခဲ့တဲ့သတင်းဘက်ကအောက်တရားရုံးတရုံးကိုရှောက်လဲရမှာရွေးကောက်ပွဲဖြစ်စဉ်အတွင်းလိမ့်လည်မှုတွေရှိခဲ့တယ်လို့ပြောကြားခဲ့ပေမဲ့တက်တည်အထောက်အထားပြသခြင်းမရှိခဲ့ပါဘူး။ Trump ခန့်အပ်ခဲ့တဲ့ KI အယူခံတရားရုံးတရားသူကြီး Stephanos Bibas ရဲ့တောက်ကြနေကထုတ်ပြန်တဲ့စာမှာတော့ရွေးကောက်ပွဲမမျှတဘူးလို့ပြောဆိုနေုံနဲ့အလုပ်ဖြစ်မှာမဟုတ်ဘူးလို့ရေးသားထားပါတယ်ရှင်။ Corona Virus ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရနိုင်ကြောင်းWHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တအူးကတောက်ကြနေကပြောကြားလိုက်ပါတယ်။နိုဝင်ဘာလ28ရက်နေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမှာ COVID-19 နောက်ဆုံးအခြေအနေအကြောင်းပြုလုပ်တဲ့ဗီဒီယိုကွန်ဖရင့်သတင်းစာရှင်းလင်းပွဲအတွင်း WHO ညွှန်ကြားရေးမှူးချုပ် Mike Ryan ကတရုတ်နိုင်ငံဝူဟန်မြို့မှာ2019ခုနှစ်ဒီဇင်ဘာလကပထမဆုံးတွေ့ရှိခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ဟာတရုတ်မှာအရင်ဖြစ်ခဲ့တာမဟုတ်ဘဲအပြင်ကနေကူးလာသလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့သူကအခုလိုဖြေကြားသွားပါတယ
် I think we need to be careful with our speculation here there are lots of different observations
တရုတ်ကဟာတရုတ်နိုင်ငံကနေထွက်ပေါ်လာတာမဟုတ်ဘူးလို့ပြောမယ်ဆိုရင်ကျွန်တော်တို့အတွက်အလွန်အကျွံမှန်းဆပြောတာမျိုးဖြစ်သွားပါလိမ့်မယ်တည်သူကျမ်းမာရေးရှူထောင်းကနေကြည့်မယ်ဆိုရင်တော့အလွန်ရှင်းပါတယ်လူမာဗိုင်းရပ်စ်ကူးစက်ခံရကြောင်းပထမဆုံးတွေ့ရှိတဲ့နေရာကနေစတင်ပြီးစုံစမ်းစစ်ဆေးတာတွေလုပ်မှာဖြစ်ပါတယ်အဲ့ဒီလိုစုံစမ်းစစ်ဆေးရာကနေရလာတဲ့အထောက်အထားတွေကအခြားနေရာတွေကိုလည်းညှို့ရင်လည်းညှို့နိုင်ပါတယ်လို့သူကပြောသွားတာပါ။ဒါအပြင်ဝူဟန်ကုန်စုံဈေးတန်းကိုသွားပြီးဗိုင်းရပ်စ်ရဲ့မူရင်းဈေးမြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီရေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဝူဟန်မြို့မှာဗိုင်းရပ်စ်ပိုးမတွေ့ခင်ကတည်းကကိုရိုနာဗိုင်းရပ်စ်ဟာနိုင်ငံရခြားမှာအရင်ရှိခဲ့တာဖြစ်တယ်လို့တရုတ်အစိုးရပိုင်းရုပ်သံမီဒီယာတွေမှာတွန်းအားပေးပြောဆိုနေတာဖြစ်ပါတယ်။အေးခဲအောင်ပြုလုပ်ပြီးထုတ်ပိုးထားတဲ့အစားအစာမှာအဲ့ဒီပိုးပါလာတာဖြစ်ပြီးသိပ္ပံဆိုင်ရာစာတမ်းတွေအရဗိုင်းရပ်စ်ဟာပြီးခဲ့တဲ့နှစ်ခရဲကဥရောပမှာပြန့်နှံ့နေခဲ့တယ်လို့တရုတ်နိုင်ငံကဖော်ပြထားပါတယ်ရှင်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်ပြစ်မှတ်ထားအရေးယူဖို့အတိုက်ခံခေါင်းဆောင်အလက်ဆီနာဗယ်နီကဥရောပသမ္မတကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။
I would say that there is no sense to sanction
Kiyevala တိတ်မများတဲ့ဗိုလ်မှူးကြီးတွေဗိုလ်ချုပ်ကြီးတွေနဲ့အချို့ပုဂ္ဂိုလ်တွေကိုပိတ်ဆို့ရေးယူတဲ့ပုံစံကတိတ်ပြီးအတိတ်ပဲမရှိဘူးလို့ဥရောပပါလီမန်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာဗီဒီယိုကနေတဆင့် Navalny ကပြောသွားတာပါ ရုရှားအစိုးရကအမိန့်ပေးပြီးအစိတ်ခတ်ခံခဲ့ရတယ်ဆိုတော့ Alexei Navalny ဟာဂျာမနီနိုင်ငံမှာဆေးကုသခံရပြီးတဲ့နောက်ပြန်ပြီးနယ်လန်ထူတက်တာလာတာဖြစ်ပါတယ်အစင်လာအပြင်ပြင့်မဲ့ထားတန်းခက်အေးအေးယူခံရတဲ့ရုရှားအရာရှိတွေနဲ့စစ်အရာရှိတွေဟာဥရောပနိုင်ငံတွေမှာအိမ်မြေပိုင်ဆိုင်မှုတွေညံ့ညားဆဆမရှိဘူးလို့သူကဆိုပါတယ်။ဒါကြောင့်သူတို့တွေကိုပြင့်မဲ့ထားမဲ့အစားဥရောပမှာရင်းနှီးမြှုပ်နှံမှုတွေရွက်လေတွေကိုပိုင်ဆိုင်မှုရှိနေတဲ့သမ္မတပူတင်ယုံကြည်ရတဲ့အဝန်အဝိုင်းတွင်ရှိနေတဲ့ချမ်းသာကြွယ်ဝသူတွေကိုသူအကြံပေးတယ်လို့ဥရောပသမ္မတအနေနဲ့လှုံ့ဆော်တင်ကြောင်း Navalny ကပြောပါတယ်။ဒေသခံတပုံတပ်ဖွဲ့တွေကိုချေမှုန်းဖို့စစ်တပ်ရဲ့နောက်ဆုံးအစ်စ်ထိုးစစ်အတွက်အီသီယိုးပီးယားဝန်ကြီးချုပ်အာဘီအခ်မတ်ကအမိန့်ပေးလိုက်ပြီးတဲ့နောက်တီဂရေးဒေသမြို့တော်မက်ခုံးမှာတင်းထန်လာမဲ့တိုက်ပွဲ NDA ကိုလူအများစုရင်ထိမ့်လန့်ပြီးဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။လူဦးရေတန်တဝက်နေထိုင်တဲ့မီခုံးမြို့ကိုထိုးစစ်ဆင်တဲ့နေရာမှာမြို့ကန်တွေအနေနဲ့တီဂရေးကောင်းဆောင်တွေနဲ့အချိန်မီအဝေးမှာနေကြဖို့နဲ့သူတို့ဘက်ကတော့တက်ညာမှုရှိမှာမဟုတ်ဘူးလို့အီသီယိုးပီးယားအစိုးရကသတိပေးထားပါတယ်။ စစ်တပ်တွေကိုအမိန့်ပေးထားတဲ့အတွက်မိကောင်းမျိုးမှနေထိုင်သူတွေအနေနဲ့လက်နက်ချဖို့နဲ့အထဲမှာပဲနေကြဖို့သမရအာဘီကသတိပေးထားတာပါ။ဒါပေမဲ့လည်းအရဲသားတွေကိုအကာအကွယ်ပေးမှဖြစ်တယ်လို့တော့သူ့အစိုးရကကြေညာထားပါတယ်။တီဂရိတ်ပြည်သူ့လွတ်မြောက်ရေးတပ်ဦးTPLF အတွက်ငြိမ်းချမ်းရေးတကားတွေဖွင့်ထားခဲ့ပေမဲ့အီသီယိုးပီးယားပြည်သူတွေအပေါ်မထိမဲ့မြင်ပြုမှုကြောင့်အခိုင်အမာပိတ်လိုက်ပြီဖြစ်တယ်လို့ AB ရဲ့ကြာတာပတိနေ့ကြေညာချက်မှာဖော်ပြထားပါတယ်။ TPLF အနေနဲ့82နှစ်အတွင်းလက်နက်ချမလားဒါမှမဟုတ်မီကဲလ်မျိုးမှာစစ်တပ်ရဲ့ထိုးစစ်ကိုရင်ဆိုင်မလားဆိုပြီးဒီသတင်းပတ်အစောပိုင်းကသမရ AB ကရာဇသံပေးခဲ့တာပါ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 8.13ဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စင်တော်ဝင်းမင်ပါစနေမနေ့ပိုင်း VOA American တဲ့ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူ1428ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနေရာကစားဝန်ကြီးဌာနရဲ့ည8နာရီထုတ်ပြန်ချက်မှာဖော်ပြလိုက်ပါတယ်။ဒီထုတ်ပြန်ချက်အရသေဆုံးသူ19ဦးထဲမှာအများစု16ဦးကရောဂါအခံရှိသူတွေဖြစ်ပြီးဓာတ်ခွဲနမူနာ 18,169 ခုကိုစစ်ဆေးခဲ့ရမှာအခုလိုတွင်နှုန်း800ခန့်နှုန်းကျော်ခဲ့ကစုစုပေါင်းပိုးတွေ့သူ16,633 ဦးရှိလာချိန်မှာသေဆုံးသူပေါင်းကလည်း1865ဦးအဖြစ်သေနှုန်း 2.1% ရာခိုင်နှုန်းရှိနေပါတယ်။အခုချိန်ထိစုစုပေါင်းဓာတ်ခွဲနမူနာပေါင်းကတော့13,000ကျော်စစ်ဆေးလာနိုင်ချိန်မှာမနေ့ထုတ်ပြန်ချက်အရဆေးရုံစင်ကွင်းရရှိသူ1329ဦးရှိခဲ့တာကြောင့်စုစုပေါင်းရောဂါပျောက်ကင်းသွားသူ65,992ဦးအဖြစ်86ရာခိုင်နှုန်းကျော်ရှိလာနေပါပြီ။ဒီနှုန်းတွေအရမြန်မာနိုင်ငံမှာကိုဗစ်ကူးစက်နှုန်းနဲ့သေဆုံးနှုန်းတွေရော့ချမသွားသေးချိန်မှာကျန်းမာရေးနေရာကစားဝန်ကြီးဒေါက်တာမြင့်ထွေးကလည်းတိုင်းဒေသကြီးနယ်ပြည်နယ်တွေမှာပတ်စက်နဲ့နှခေါင်းစည်းမဖြစ်မနေတက်ဆင်ရေးလှုပ်ရှားမှုတွေတွန်းပြစ်လှုပ်ဆောင်ဖို့ဆက်တိုက်တွန်းနေပါတယ်။တနေ့ကြတာပရေတုံးကလည်းစုစုပေါင်းပိုးတွေ့သူ1639ဦးမှာရန်ကုန်တိုင်းကအများဆုံးဖြစ်1001ဦးရှိခဲ့ပြီးမင်္ဂလာတုံမယန်းကုန်းနဲ့တောင်တကုန်းမှာအများဆုံးတွေ့ရကမန္တလေးတိုင်းက290နဲ့ဒုတိယပဲခူးတိုင်းက144ဦးနဲ့တတိယအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာမြန်မာနဲ့အိန္ဒိယဆွေးနွေးတို့ကြားနှစ်ဖက်အချင်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ကြရမှာမြန်မာအချင်းသား28ဦးနဲ့အိန္ဒိယအချင်းသား34ဦးပါဝင်ခဲ့ပါတယ်မြန်မာအချင်းသားတွေလည်းအိန္ဒိယနိုင်ငံတဲကိုနိုင်ငံသားဗီဇာနဲ့အရင်ရောက်နေခဲ့ပြီးကုမ္ပဏီတစ်ခုမှအလုပ်လုပ်ခဲ့တဲ့မြန်မာ19ဦးကတော့ကိုဗစ်ရောဂါဖြစ်ချိန်အလုတ်ပြုတ်ပြီးဗီဇာလဲကုန်သွားချိန်မှာမြန်မာပြည်ဘက်ပြန်ဖို့ကြိုးစားရင်းနေဆက်အာတန်ဘက်မှာအဖမ်းခံရက1400လာကျခဲ့တာလို့အိန္ဒိယရရှိတွေကဆိုပါတယ်။နောက်မြန်မာရှိဦးကတော့တရားမဝင်ဝေရောက်နေထိုင်မှုနဲ့မဏိပူပြည်နယ်ကထောင်တွေနဲ့ချင်းချခံခဲ့ရတယ်လို့ဒီအိန္ဒိယရရှိတွေကဆိုပါတယ်။မဏိပူပြည်နယ်ပြည်ထောင်စုဒူဝင်ကြီးရန်ခေါမ်ရက်စနီကလည်းဒီအချင်းသားလဲလှယ်မှုကိုကူညီပေးနေတယ်လို့ဆိုပါတယ်။အိန္ဒိယအချင်းသား34ဦးထဲမှာတော့အများစုကတရားမဝင်ရောက်ခဲ့သူတွေဖြစ်ပြီးအကြမ်းဖက်သူ2ဦးပါခဲ့ကထရီပူရာနဲ့မဏိပူတရားမဝင်အဖွဲ့တွေကဖြစ်တယ်လို့ကြာတာရင်းနေမှာဒီအကျဉ်းသားအလေးလေးလုတ်ခဲ့တဲ့နှစ်ဖက်ပူတွဲစစ်ဆေးဂိတ်တွေလည်းရှိတဲ့အိန္ဒိယနယ်စပ်ဘက်မဏိပူပြည်နယ်မိုးရီမြို့ကအရာရှိသူကဆိုပါတယ်အချိန်ထဲမှာပေါ်တူနေတုန်းကတော့ဘင်္ဂလားဒေ့ရှ်နယ်စပ်ဒုက္ခသည်စခန်းကမြန်မာဘက်ကမွတ်စလင်ဒုက္ခသည်14ဦးကိုလည်းအိန္ဒိယနိုင်ငံနဲ့ခိုးဝင်လာတယ်လို့အနောက်ဘန်ကောက်ပြည်နယ်New Japan Korea ယထာဘူရာယုံမှာဖန်ဆီးလိုက်တာမှာအမျိုးသမီးရှေဦးနဲ့ကလေးငယ်နှစ်ဦးပါဝင်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာတော့လူငယ်တွေဥဆောင်ခဲ့ပြီးအခုထောက်ကနန်းတွေချီများပြားလာတဲ့ဆန္ဒပြသူတွေအနေနဲ့ဗန်ကောက်မြို့ကအရေးပါတဲ့လမ်းစုံလမ်းကွာတစ်ခုကိုအပြည့်အနေအားယူလိုက်ပြီးအာဏာသိမ်းဖို့ကောလာဟလထွက်နေတာတွေကိုခုခံသွားမယ်လို့ဆိုပါတယ်။ထိုင်းအစိုးရနှုတ်ဆက်ပေးဖို့နဲ့မပြောရဲမဆိုရဲဖြစ်ခဲ့တဲ့ဘေးစနစ်ပါပြောင်းလဲဖို့တောင်းဆိုဆန္ဒပြလာသူတွေတစ်ဖက်နဲ့အပြောင်းလဲမလုပ်ဖို့တင်းခံနေတဲ့ရွေးကောက်ပွဲကတဆင်လာပေမဲ့ဆရာနာသိန်းခေါင်းဆောင်ဦးဆောင်ထားတဲ့အစိုးရတို့ကြားဖြည့်ရှင်းမရဖြစ်နေတာကိုရက်တက်ဖို့အခုလိုအာဏာသိမ်းနိုင်တယ်လို့ကောလာဟလတွေထွက်နေတာပါ1932ခုနှစ်ဒေါ်လာရေးကလေးကအာဏာသိမ်းမှုပေါင်း73ခုဖြစ်ခဲ့ပြီးစီးနှီးကံဘီစနစ်ကျင့်သုံးလာတဲ့ထိုင်းနိုင်ငံမှာနောက်ဆုံး2014ခုနှစ်အာဏာသိမ်းခေါင်းဆောင် ဗိုလ်ချုပ်ကြီးဟောင်းဘရာယစ်ချန်အိုချာအနေနဲ့စစ်တပ်စိတ်ချရေးရတဲ့ဖွဲ့စည်းပုံအောက်မှာပြီးခဲ့တဲ့နှစ်ရွေးကောက်ပွဲတွေကတဆင့်ဝင်ကြီးချုပ်ဖြစ်လာခဲ့တာပါဒါပေမဲ့ထိုင်းနိုင်ငံရေးကနေပြန်မထွက်လို့တဲ့ဒီစစ်တပ်ကောင်ဆောင်6နှစ်ကြာအုပ်ချုပ်လာပြီးကြောထောက်နောက်ခံလဲပေးထားတဲ့အရင်ရှင်ယိုသေးလူယိုသေးဘရင်သားတော်လက်ထက်မှာဒီဆန္ဒပြပွဲတွေဖြစ်လာပြီးလက်ရှိမျိုးဆက်သစ်တွေကြာတရော်နန်းတော်ပါတိတ်ခါကြဆင်းလာနေတယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျ။ထိုင်ဝမ်မှာတော့အမေရိကန်ဝက်သားနဲ့အမေရိကန်တင်သွင်းခွင့်ပြုမဲ့မူဝါဒအပြောင်းလဲကိုဆန့်ကျင်တဲ့အမတ်တွေနဲ့ထောက်ခံတဲ့အမတ်တွေကြာထိုးချိတ်တာနဲ့ဝက်ဥတွေနဲ့ပေါက်တာတွေရုံရင်ဆန့်ခတ်ဖြစ်ခဲ့ပါတယ်။ထိုင်ဝမ်ဝန်ကြီးချုပ်ဆူကျန်ရှန်းနေနဲ့ဒီဥပဒေပြုအမတ်တွေကိုဒီဝက်သားတင်သွင်းခွင့်မူဝါဒဆိုင်ရာပုံမှန်မူဝါဒကြီးကရှင်းလင်းဖို့ရှိချိန်မှာ KMT လို့အတူကောက်လူသိများတဲ့အထက်ခံမျိုးသားရေးပါတီအမတ်တွေကဝက်ကလီစာတွေနဲ့ပြပောက်ပြီးဝိုင်းပိတ်ဆို့ခဲ့ရကနေမနေ့ကအခုလိုဖြစ်ခဲ့တာပါအခုလိုပိတ်ဆို့မှုပေါ်အစိုးရပါတီအမတ်တွေဘက်ကလည်းရက်တန့်ဖြစ်ဖို့ကြိုးပမ်းရကနေအပြန်အလှန်ထိုးချိတ်မှုတွေဖြစ်ပြီးလွှတ်တော်ရဲ့ဝယုံသုံးကားဖြစ်ခဲ့ရပါတယ်ဒီလွှတ်တော်ထိုးချိတ်ပွဲထဲမှာအစိုးရပါတီ DPP ဒီမိုကရေစီတွတ်တက်ရေးပါတီအမတ်တွေကဆိုရင်အထက်ခံပါတီ KMT ကွန်မန်တန်အမတ်တွေကိုလွှတ်တော်ကျမ်းပြင်ပေါ်လဲကျတဲ့အထိနှစ်ပန်းလုံးတိုက်ခိုက်ခဲ့ပါတယ်ခင်ဗျာစနေမနက်ခင်းသတင်းတွေကိုမတ်အင်ချင်းနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာမြန်မာနိုင်ငံမှာလည်းဝေယူအသုံးပြုနိုင်အောင်အစိုးရနဲ့ကမ္ဘာပံတာဝန်ရှိသူတွေဆွေးနွေးခဲ့ကြတဲ့အကြောင်းတင်ပြပေးမှာပါကျွန်တော်ကတော့စောထပ်ပါစီမံကိန်းနဲ့ဗန္ဓာယဝန်ကြီးဌာနနဲ့ကမ္ဘာပံမြန်မာပြည်ဌာနေညွှန်ကြားမှုတို့ရဲ့အွန်လိုင်းဆွေးနွေးပွဲမှာမြန်မာနိုင်ငံလူဦးရေ20မြန်မာနိုင်ငံလူဦးရေ20ရာခိုင်နှုန်းအတွက်ကိုဗစ်ကာဝယ်ဆေးဝယ်ယူအသုံးပြုနိုင်မယ့်အစီအစဉ်ကိုလည်းထည့်သွင်းဆွေးနွေးခဲ့ရပါကာဝယ်ဆေးတရားဝင်ထွက်ပေါ်လာတဲ့အခါမှာဝယ်ယူအသုံးပြုနိုင်ဖို့အပါအဝင်ကယောဂကြုံနေရတဲ့မြန်မာနိုင်ငံအတွက်အမေရိကန်ဒေါ်လာ160ထောက်ပံ့မဲ့အစီအစဉ်ကိုဆွေးနွေးခဲ့ကြတာလို့လဲစီမံကိန်းဗန္ဒာယီနဲ့စက်မှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးထွန်းထွန်းနိုင်က VOE ကိုပြောပါတယ
်ဆွေးနွေးနေသေးပဲရှိသေးတယ်ပေါ့နော်ဒါကျွန်တော်တို့ financing ဘိုင်းထဲမှာတော့ငွေကတော့ကျွန်တော်တို့ဒီဗာလဲအမေရိကန်ဒေါ်လာ160ကျမိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ဒါကိုဆောင်ရွက်ဖို့ရှိတယ်။ဘာညာရထားတယ်ဘာညာတို့ပြောလေးပဲကျွန်တော်ကဘာနာရေးပတ်ကရှိတာခင်ဗျာ။ဈေးထောက်ပံ့မှုဈေး availability ကတော့Ministry of Health and Sports ကအတာဝန်ယူလုပ်တာခင်ဗျာ။အတော့အဲ့ရနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ finance ဘိုင်းဖြစ်တဲ့အတွက် World Bank ကဒီငွေကြေးဘိုင်းဆိုင်ရာပေါ့နော်အဲ့ဘက်ချမ်းကိုတော့ကျွန်တော်တို့ပတ်ချမ်းတာဝန်ယူပေးရတာကိုရှင်းနိုင်ပြီလားပေါ့နော်။ဟုတ်
စီမံကိန်းဗန္ဓာယီနဲ့စက်မှုဝန်ကြီးဌာနပြည်အောင်စုဝန်ကြီးအပါအဝင်အကြီးအကဲရာရှိရေးနဲ့ကမ္ဘာ့ပံမြန်မာပြည်ဆိုင်ရာဌာနညွှန်ကြားမှု Miss Marian Sherman တို့ရဲ့ကြာတာပတိနေ့ကအွန်လိုင်းဆွေးနွေးပွဲအတွင်းကမ္ဘာ့ပံကနောက်ထပ်ငွေကြေးအကူအညီရနိုင်မယ့်အခြေအနေတွေနဲ့ကာဝယ်ဆေးဝယ်ယူနိုင်မယ့်နည်းလမ်းတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လက်တွေ့အကောင့်တွေဖော်ရမယ့်ကိစ္စတွေအတွက်အသေးစိတ်ထပ်မံညှိနှိုင်းဖို့ကြံနေသေးကြောင်းလဲကမ္ဘာ့ပံရဲ့မြန်မာနိုင်ငံရုံးဝယ်တောင်းရှိသူဦးကျော်စိုးလင်းက VOE ကိုပြောပါတယ်။
အခုမှစပြီးတော့ကျွန်တော်ကဈေးမေးတော့မရှိသေးဘူးကြာဒီမြန်မာပြည်အတွက်ပေါ့အဲ့ဒါရထားတာရှိတယ်ဆိုတော့အဲ့ဒါနဲ့ဒီကာဝယ်ဈေးနဲ့ပတ်သက်ပြီးတော့မှဝယ်တာတွေနောက်ဒီတခြားလုပ်ငန်းတွေပေါ့အဲ့ဒါမျိုးတွေမှာတုံးမှုတော့ရှိရပေါ့ဆိုတော့ကျွန်တော်တို့ဘက်ကတော့အသေးစိတ်ကြီးညှိနှိုင်းတော့မရှိသေးတယ်ဆိုတော့လေအခုဘာလို့လဲဆိုတော့ process ကြီးကကျန်သေးတယ်ကြာအခုမှစပြီးတော့မှဈေးမေးရတာပဲရှိသေးတာဆိုတော့ဟို
ကိုဗစ်ကရောဂါကာဝယ်ဆေးထုတ်လုပ်ဖို့ကြိုးစားမှုတွေမှာအလားအလာကောင်းကြီးထွက်ပေါ်လာနေချိန်မှာပဲလိုအပ်နေတဲ့နိုင်ငံတွေမှာဆေးရရှိရေးကမ္ဘာ့ပံကဒေါ်လာ12ဘီလီယံထောက်ပံ့ဖို့စီစဉ်နေရပါမြန်မာနိုင်ငံအတွက်ကာဝယ်ဆေးကိုတော့နိုင်ငံဗန္ဓာငွေအပြင်ကမ္ဘာ့ပံအပါအဝင်ကာဝယ်ဆေးရမုံငွေထောက်ပံ့တဲ့အဖွဲ့အစည်းတွေကရရှိရေးငွေကြေးတွေနဲ့ဝယ်ယူဖို့စီစဉ်ထားတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO သက်ဆိုင်ရာနိုင်ငံတွေရဲ့အစားအသောက်စီးပွားကုကေ FDA ဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေရဲ့အရေးပေါ်သုံးစွဲခွင့်ရထားရဲ့ကိုဗစ်ရောဂါကာကွယ်ဆေးကိုပဲအဓိကဝယ်ယူသွားမယ်လို့မြန်မာကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကနိုဝင်ဘာ25ရက်မှာထုတ်ပြန်ထားတာပါမကြသေးခင်လတွေအားစားလို့ရောဂါကူးစက်မှုတွေတိုးလာရင်မြန်မာနိုင်ငံမှာတော့သေဆုံးသူ1800ကျော်အတိပြုလူနာ10000ကျော်နဲ့အာဆီယံနိုင်ငံတွေမှာလည်းတတိယအများဆုံးဖြစ်နေရပါခင်ဗျာကျွန်တော်ကတော့ဇော်ချပါ VOE ကြွတ်သတင်းပေးပို့လိုက်တာပ
ါကချင်ပြည်နယ်ထဲမှာ COVID-19 ပိုးတွေ့ရှိမှုနေ့စဉ်များလာတာနဲ့အမျှဖားကန့်လုံခင်းဘက်မှာတော့အသွာလာကန့်သတ်မှုစီကံနေပိုးတိုးချလိုက်ပြီး ပြည်သူတွေနေနေမှာပဲနေကြဖို့ပြည်သူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းသတိပေးပေမဲ့အများစုလိုက်နာမှုအားနည်းတယ်လို့ဒေသခံတွေကပြောပါတယ်။ကချင်ပြည်နယ်ဖားကန့်ဘက်ကနောက်ဆုံးအခြေအနေကျမစုမုံကစူးစီးတင်ပြပေးကြပါတယ်။အခုဆိုရင်တော့ကချင်ပြည်နယ်တဝန်းကိုဗစ်တန်ရလူနာတွေမှာကိုဗစ်ပိုးရှိမရှိရန်ကုန်မန္တလေးမြကြီးနားဗမော်စတဲ့ဆေးရုံကြီးတွေစီတက်ခွဲစမ်းသပ်စစ်ဆေးမှုပေါင်း 2,043 ဦးအနက်မှာတော့နိုဝင်ဘာလ28ရက်နေ့ညနေ 9:00 နောက်ဆုံးစစ်ဆေးချက်အဖြစ်အရ198ဦးထိရှာဖွေတွေ့ရှိထားပြီးဖြစ်ပါတယ်။ပိုးတွေ့ရှိတဲ့နေရာတွေကတော့မြကြီးနားမိုးညင်းမိုးကောင်းဖားကန့်မိုးမောက်ရွှေကူဝိုင်းမော်တနိုင်းစတဲ့မြို့တွေကဖြစ်ပြီးတော့ဖားကန့်ဒေသမှာတော့အခုလက်ရှိ109ဦးထိအများဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်နေတာပါ။စစ်ဆေးတွေ့ရှိမှုတွေထဲမှာဖားကန့်လုံခင်တိုက်နယ်ဆေးရုံမှာဖားကန့်ကဆယ်လအရွယ်လူမမယ်ကလေးငယ်မှတွေ့တာကနေစလို့ဖားကန့်ဒေသတွေအထူးသဖြင့်လုံခင်ဘက်ကကိုဗစ် -19 တွေ့ရှိမှုအခြေအနေနောက်အသွားလာကန့်သတ်မှုလော့ကဒေါင်းချထားတဲ့အနေအထားတွေကိုတော့လုံခင်ဒေသခံလက်ဖြင့်ကချင်ပြည်နယ်ဖားကန့်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကရှင်းပြပါတယ်
။ဖားကန့်မြို့နယ်လုံးလေးနဲ့ပြောမယ်ဆိုရင်တော့ပိုးတွေ့လူလာကအခြားတူဖို့တော့ရှိတယ်။နောက်ကျွန်တော်အဓိကကျွန်တော်လုံခင်ပေါ့ဗျာကျွန်တော်နေရာနဲ့ကျွန်တော်လုံခင်ဖြစ်တော့ကျွန်တော်အိမ်သားမှာကိုပဲအဲပိုးတွေ့လူလာနဲ့တွေ့နေတဲ့ဆက်ဆက်တွေကျွန်တော်တွေ့နေတယ်။အဲ့တော့ကျွန်တော်ဖားကန့်မြို့နယ်လုံးမှာတော့လုံခင်ကိုအဓိကထားနေရတာပေါ့။တောင်ပြိုလူမျိုးကိုဖြစ်မှာဆိုလို့လေဒီအနောက်ပြောက်လူလာတွေကိုကျွန်တော်တီးခြားထားဖို့အခုလေးနေမဲ့ကျွန်တော်နေရာတော့ကြည့်ပြီးတော့ပြန်လာတယ်ဗျ။အော်လက်ရှိလုံခင်းတစ်ခုထဲမှာကိုယ်ကပိုးတွေ့လူနာ15ဦးရှိပြီဗျ။ဒီကျွန်တော်လုံခင်းအုပ်စုတစ်ခုလေးမှာနေအဲ့လိုဖြစ်နေတယ
်။ရွှေပြောင်းလူသမားတွေနဲ့ဒေသခံပြည်သူသိန်းချီနေထိုင်တဲ့ဖားကတ်မှာပိုးတွေ့ရှိမှုများလာတဲ့အတွက်အထူးသဖြင့်လုံခင်းဧရိယာမှာတော့သွားလာကန့်သတ်မှုတွေနဲ့လော့ကဒေါင်းချပြီးကြံ့မှတ်နေသလိုနေ့နှစ်ပေါင်းတက်စီရေလူလူလှုပ်ရှားမှုနဲ့အတူပြည်သူတွေကိုဗစ် -19 ဆိုင်ရာစီမင်းစည်းကမ်းတွေကိုအထူးလိုက်နာကြဖို့ဖားကတ်အမတ်ဦးတင်ဆိုကပြည်သူကိုတိုက်တွန်းပါတယ်
။အဲ့ဒီခါကျတော့ဒီကအဲဒီပိုးတွေ့တဲ့နေရာတစ်ဝိုက်ကိုကျွန်တော်လိုင်းကိုဖိတ်လိုက်တယ်လားလေအဲ့ဒါတကယ် main line ကြီးဖြစ်နေတာပေါ့ဗျာ။တော့အဲ့ဒါလေးတော့ကျွန်တော်လှုပ်ထားတယ်ဗျာ။အဲ့လိုမှမလှုပ်လို့ရှိရင်လည်းမရဘူးဒီမှာလည်းဟိုလူကြီးရထူထပ်ပြီးတော့မှဟိုကမိုက်ကလည်းများတယ်ဗျာ။နော်အခုကျွန်တော်ကဖက်ကန်တမြုတ်နယ်လုံးကို stay at home ထုတ်ထားတယ်လीအဲ့တော့ဒီစီးကန်းကိုတိတိကျကျလိုက်နာမယ်ဆိုလို့ရှိရင်ကျွန်တော်ဒီ covid အန်တီကိုကျွန်တော်တို့ကတာကွယ်လို့ရနိုင်တဲ့အခါမှာဖြစ်နေတယ်။ကျွန်တော်ဒီစီမံပြီးတော့အားလုံးအတွက်ကိုလုံနေကြရဲ့ရှိမှာပြည်သူတွေလုံးကူပေါင်းပါဝင်ဆောင်ရွက်ပေးကြဖို့တော့ကျွန်တော်လည်းတိုက်တွန်းချင်တယ်ဗျာ
။ဒီလိုဖက်ကန်ဒေတာကပြည်သူတွေနေင်းထဲမှာပဲနေကြဖို့ဖားကန့်ဒေတာမှာအသွားအလာတွေတင်းကျပ်ထားပေမဲ့လို့အဝင်အထွက်စီကံဖောက်တာတွေရှိသလိုကိုဗစ် -19 ဆိုင်ရာကြိုတင်ကာကွယ်နိုင်ရေးပညာပေးမှုတွေရှိပေမဲ့လိုက်နာမှုကအားနည်းနေတဲ့အနေအထားဖြစ်တယ်လို့ဖားကန့်ဒေတာခန်နေမြေကသတင်းသမားကိုစော်မိုးထက်ကအခြေအနေပြောပြပါတယ်
။လုံးလုံးဆိုတော့ဒီနှစ်ရက်သုံးရက်အတွင်းမှာပေါ့နော်လူတွေ့တာစိတ်လာတယ်ပေါ့နော်။ဒီညကြောက်ဝိုင်းနေပေါ့နော်။ညကြောက်ဝိုင်းနေခုခုနေရရှိတယ်။အခုအပြာကြီးတော့ချက်ချက်မမတ်လောက်တိုင်းတွေ့တယ်။လက်ရှိဒီနှစ်ရက်သုံးရက်အတွင်းလေးမှာတော့နည်းနည်းတင်းကျပ်လာတဲ့ဒေတာရှိတယ်။ဒါပေမဲ့ကတ်တာကပြည်သူတွေရဲ့စီကံလိုက်နာမှုအင်တာနက်ပါလေအတော့ကိုနေတယ်။သက်ဆိုင်ရာကဒီမှာ mass saver တွေဝေတာတော့မှန်တယ်ဒါပေမဲ့ဒီတဲ့ mass တော့ယူလာတဲ့ခါကြီးမတက်ချင်မတက်တာလေနောက်တစ်ချက်ကဘာလဲဆိုတော့တရားမဝင်နဲ့လမ်းတွေကခုခုဝင်နေတဲ့ကိစ္စတွေမတားဆီးနိုင်ဘူးကျွန်တော်ဘက်ကလည်းချန်စီရောမရှိတာဘယ်နာဝင်ရနေတာဦးအဲ့လိုမျိုးတော့အဲ့ဒီပြဿနာကြီးကလည်းကြီးတယ်အဲ့တော့ဒီကိစ္စမှာဘက်ကမှာကျေးရွာအုပ်ချုပ်ရေးမှုတွေကိုယ်တိုင်ဂျီဟာတွေကိုကျူးလွန်နေတယ်ရှိတယ်သူတို့အတိဆုံးမနေသူတို့ရက်ွက်ထက်မှာလူသစ်ဝင်နေမှုပေါ့နော်ဒီကတော့
ကချင်ပြည်နယ်အတွင်းမှာချိန်တို့တွင် COVID-19 ကူးစက်မှုများပြားလာတဲ့အတွက်ယောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ရေးပြည်သူတွေနေင်းထဲမှာပဲနေကြဖို့ stay at home အမိန့်ထုတ်ပြန်ချက်ကိုဖားကန့်ဒေသနဲ့မိုးညင်းမြို့နယ်တွေမှာကျမ်းမာရေးဝန်ကြီးဌာနကအောက်တိုဘာလ20ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ကချင်ပြည်နယ်တွင်းကပြည်သူတွေအနေနဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေကိုအတိအကျလိုက်နာခြင်းဖြင့်ပူးပေါင်းဆောင်ရွက်ကြပါလို့လည်းကချင်ပြည်နယ်အစိုးရပြည်သူ့ကျန်းမာရေးဦးစီးဌာနကအထူးသတိပေးတိုက်တွန်းနှိုးဆော်နေတာဖြစ်ပါတယ်ရှင်။ကျမစုမမ
ကိုဝေကယောဂါကလာအခက်ခဲကြုံနေရတဲ့အသေးစားချိတ်ငွေလုပ်ငန်းတွေကို၃နှစ်ကြာငွေထုတ်ချေးပေးဖို့အစိုးရကစီစဉ်နေတဲ့အပေါ်လုပ်ငန်းရှင်တွေကြိုဆိုလိုက်တဲ့အကြောင်းပြောပြပါမယ်။ကျမအကနွန်ပါ။ကယောဂါကလာမှာချိတ်ငွေတွေပြန်မဆက်နိုင်သူတွေရှိတာကြောင့်ချိတ်ငွေဖြစ်တဲ့အသေးစားငွေကြေးလုပ်ငန်းရှင်တွေမှာအခက်ခဲကြုံနေရတာကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးအစိုးရကကူညီဖို့စီစဉ်နေတာဖြစ်ပါတယ်။နိုင်ငံအဝန်ကအသေးစားငွေကြေးလုပ်ငန်းတွေကို၃နှစ်အစီအစဉ်နဲ့ငွေထုတ်ချေးပေးမှာဖြစ်တယ်လို့လဲစီမံကိန်းပဏာရေးနဲ့စက်မှုဝန်ကြီးဌာနငွေရေးကြေးရေးကြီးကြပ်ရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ
်ဒီ microfinance အဖွဲ့အစည်းတွေအားလုံးကိုကျွန်တော်တို့ကနိုင်ငံတော်ကနေပြီးတော့ကျွန်တော်တို့ဒီ COVID-19 ကြောင့်တို့ကလည်းထိခိုက်ထားတာထိခိုက်မှုရှိခဲ့တာဆိုတော့ကျွန်တော်တို့ကဟို၃နှစ်လုံးထုတ်ချေးမှုလည်းလုပ်ထားတယ်ဒီလိုပါဒီကိုဗစ်ကာလမှာလည်းသူတို့ကပြန်ဆက်ဖို့တွေမှာတောက်ခံလို့မရတာရှိတယ်အထူးတွေရွှေ့ဆိုင်ပေးရတာရှိတယ်အဲဒါကြောင့်မသူတို့ကိုသူတို့မှာဗာရော့သွားလဲဆိုတော့စက်ပတ်ငွေရော့သွားတာပေါ့နော် liquidity ရော့သွားတာပေါ့ Hello, liquidity yo doare kajaro chonro balu paya le suro di kewi miya wapit de suro yin liquidity luwa lu shin chonro rusi ani biyo tong ne long thong chebo su biyo ta nengen wani policy cha biyo louta shi ye ai tong ne long wane shao ta jare suro shao ta jare kajaro tong ne long ha tuka tenne ku sangan kala tenne be tenne du ma yan sa ama tuwa so ara wole duro wale di ma le pangwe yone dara wotro pjzb sao yin naime tau le chonro shui sang thare atwe cha mulu ngan le papu wale sin di li malu
ကျွန်တော်တို့အဲ့လိုပဲယူဆပါတယ်ဟုတ်ကိုဝေကတ်ယောဂကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းပဲခူးတိုင်းရဲ့ရခိုင်ပြည်နယ်တွေမှာအကျွဲပြတ်မဆက်နိုင်တဲ့သူတွေကိုအတင်းကျပ်ကောက်ခံတာတွေမလုပ်ဘဲ၆လတာဆိုင်ထားဖို့အစိုးရကညွှန်ကြားချက်ထုတ်ပြန်လိုက်တာကြောင့်အသေးစားချင်းငွေလုပ်ငန်းရှင်တွေငွေကြေးပြဿနာကြောင့်ရမှာဆိုရင်နေချိန်မှာပဲအခုအစီအစဉ်ထပ်ပေါ်လာတာပါအသေးစား ါတယ
်အကယ်၍ကျမတို့ကချင်းဝေရတယ်ကျမတို့လည်းလွတ်လွတ်ကျွတ်ကျွတ်ဟိုဟာချင်းဝင်ရှိတယ်ကျမတို့အလုံးတော့နှုတ်နှစ်ဖက်အတွက်အဆင်ပြေတယ်ချင်းဝေရတဲ့အချိန်ပေါ်မှာမူတည်တာပေါ့နော်ချင်းဝေရတဲ့အချိန်ပေါ်မှာကျမတို့ကအကယ်၍ဒါစိုက်ပျိုးရသည့်အချိန်ဆိုလို့ရှိရင်ကျမတို့စိုက်ပျိုးရေးသမားတွေကိုများများချိန်လို့ရတာပေါ့နော
်အသေးစားငွေကြေးလုပ်ငန်းတွေကိုအစိုးရကငွေထုတ်ချေးပေးမယ်ဆိုပေမဲ့လည်းတင်ကြတဲ့ကန့်သတ်ချက်တွေရှိမှာကိုလည်းလုပ်ငန်းရှင်တွေစိုးရိမ်နေကြပါတယ်။ရန်ကုန်မြို့ကအသေးစားချင်းငွေလုပ်ငန်းရှင်တော်ဖြူရင်မင်းမြက်ကတော့တတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကြောင့်လက်တွေ့ငွေချေးရမှာအခက်အခဲကြုံရတာတွေရှိတယ်လို့ပြောပါတယ်
။ဥပမာဆိုလို့ရှိရင်အရင်တော့ဆိုရင်ဘာရေးရှိတယ်ဆိုလို့ရှိရင်မှအပေါင်းပစ္စည်းထားမှရမယ်ဆိုတာမျိုးပေါ့နော်။အဲ့တော့အသေးစားချင်းငွေလုပ်ငန်းတွေမှာတကယ်လုပ်နေကြတဲ့သူတွေကတချို့ကြတော့လေအိမ်ငန်းတို့ရုံးငန်းတို့ကအပိုင်မဟုတ်ဘူးကုမ္ပဏီတို့ကတော့သူ့အနေနဲ့သူအစုဆက် share ထည့်ပြီးတော့ရှိတဲ့ငွေကိုလုပ်ငန်းထဲမှာလှည့်တာသူတွေကိုထုတ်ကြည့်ရပါတော့အဲ့တော့အပေါင်းပစ္စည်းတို့ဘာလို့အဲ့လိုမျိုးပြဖို့ခက်ခဲတဲ့အုပ်စုတွေရှိကောင်းရှိမယ်ပေါ့နော်ရှိတယ်ရှိတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးတွေကြောင့်မရတာကြီးများတယ်နောက်တစ်ခုကတော့ဒီအသေးစားချင်းငွေလုပ်ငန်းတွေကတယောက်ထဲနှစ်ယောက်ထဲနဲ့ဟိုတည်ကြတာမဟုတ်ဘူးလေအာတတိယအဖွဲ့အစည်းတစ်ခုခုတတိယလူပုဂ္ဂိုလ်တရားရောက်ကနေပြီးတော့ချိမဲ့ချင်းွေကိုအာမခံပေးဖို့ဆိုတဲ့ဟာမျိုးကြတော့အဲ့လိုမျိုးတွေသူတို့ငကိုပုံမှန်ဆောက်ထားတဲ့နေရာမှာဟွာတွေရှိတာပေါ့နော်အဲ့ဒီကန့်သက်ချက်တွေရှိရောအဲ့ကန့်သက်ချက်တွေကကြတော့အခုအသေးစားချင်းွေတော်တော်များများလုပ်ငန်းတော်တော်များများကပိတ်ပြီးတော့အဆင်မပြေကြဘူးလို့ကျွန်မတို့ကြားရတယ်ပေါ့နော
်အသေးစားငွေရေးကြေးရေးလုပ်ငန်းတွေကိုတော့မြန်မာစီးပွားရေးဘဏ်ကနေချင်းငွေတွေထုတ်ပေးမှာဖြစ်ပြီးအခုချိန်ထိငွေရေးကြေးရေးအဖွဲ့အစည်းပေါင်း58ခုကရှောင်လှယ်တင်ထားတယ်လို့လည်းငွေရေးကြေးရေးကြည့်ကြရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်နိုင်ကပြောပါတယ်။အစိုးရကတရားဝင်ထုတ်ပြန်ထားတဲ့အချက်အလက်တွေအရမြန်မာနိုင်ငံအဝန်အသေးစားငွေရေးကြေးရေးအဖွဲ့အစည်းပေါင်း189ဖွဲ့ရှိပါတယ်ရှင်။ကျွန်မအကနွန်ပါရန်ကုန်ကနေတင်ပြပို့ထားပါတယ်။
ဆိုရစရာပြဘူးဆလာဒီကဘာမီဒီယာရဲ့မှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားချက်တချို့ကိုကြည့်ကြအောင်ပါ။မူရင်းအဘော်မူရင်းအသုံးထုံးနိုင်ပြောပြမှာဖြစ်ပါတယ်ကျွန်တော်ကြိုးစားသားပါ။ Is Bangladesh a viable partner for international justice? Bangladesh ဟာအပြည်ပြည်ဆိုင်ရာတရားစီရင်ရေးအတွက်သင့်လျော်တဲ့ partner ဟုတ်ပါရဲ့လားဆိုတဲ့ထုံးစင်နဲ့ Khazi Abdurrahman ရဲ့ဆောင်မကို East Asia Forum မှာဖော်ရပါတယ်။ဒီသမ ्या အကုန်ပြစ်လို့သူတို့ကိုအထက်ကအမင်းပေးကြောင်းမြန်မာစစ်သားမျိုးရဲ့ဝန်ခံတဲ့ဗီဒီယို2020စက်တင်ဘာမှာပေါ်ထွက်လာချိန်သူတို့မျိုးကလည်း ICC ကိုလွှဲပေးလိုက်တယ်ဆိုတဲ့သတင်းတွေကြားလိုက်ရပြီးနောက်ဒါဟာရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တဲ့ရက်စက်မှုတွေအတွက်တာဝန်ရှိသူတွေကိုပေါ်ထုတ်ရေးယူနိုင်ဖို့ညှိနှိုင်းချက်မြင်မာလာခဲ့ပါတယ်ဒီနေရာမှာဘင်္ဂလားဒေ့ရှ်အခမ်းကဏ္ဍအဓိကကျတယ်လို့ဆိုင်ရေးသူကဆိုပါတယ်မြန်မာနိုင်ငံအပေါ်ဂမ်ဘီယာက ICC မှာရှောက်ထားခဲ့တဲ့ဒီမှုကိုနယ်သာလန်စနဲ့ကနေဒါနိုင်ငံတို့ကပူးပေါင်းပါဝင်ခဲ့ကြပေမဲ့မြန်မာအင်ဂျင်နီယာတွေကတော့တိတ်ပြီးဂရုမစိုက်ဘူးလို့ကြေပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဘင်္ဂလားဒေ့ရှ်ရဲ့အဆင့်အတန်းကိုလည်းညံပြင်းလာတယ်ဆိုပြီး1987လွတ်လပ်ရေးစပွဲတုန်းကရက်စက်ကြံကြုတ်မှုတွေကိုဖြည့်ဆည်းနိုင်လို့2020မှာပြည်တွင်းရာဇဝတ်ဆုံးရုံးကိုဒါ International Crime Tribunal ဖွဲ့စည်းပြီးတော့စစ်ဆေးခဲ့တာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကအစောပိုင်းကြိုဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒါမျက်တပ်မှုနဲ့ပုံလင်းမြင်တာမှုမရှိဘူးတသက်တွေကိုချင်းချမှုရှိခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့ဝေဖန်ခံခဲ့ရတယ်လို့ကြေပါတယ်ပြည်တွင်းလူခွေအခြေအနေဒီလိုနှိမ့်ချနေတဲ့အတွက်အိန္ဒိယနိုင်ငံတစ်ခုမှာဖြစ်ပေါ်တဲ့ရက်စက်ကြံ့ကြုတ်မှုတွေအတွက်တာဝန်ရှိသူတွေကိုတာဝန်ရှိစေဖို့နိုင်ငံတကာရဲ့အထောက်အပံ့မှာဘင်္ဂလားဒေ့ရှ်အရေးကြီးတဲ့နေရာမှာစီးပင်းမရှိခြင်းဆိုတာ meeting me tighted me gon chip out. Bangladesh, I see see a room said you tangua goes in my lemma to me. The tongue said, I keep you get a little sober. The heart down, I shall hang and eat tear out the nine and epsipare. Bangladesh got you up for in chit at rap. Ringari bought you on a kissari goo. I see see a mugai sinir in the net. They win some zanguin yasidora chipare. The set him away, pre trial look for it. Jutin Sisi, Yundu, Bangladesh, Malakan, Pundibu, T, Bangladesh, Nangayai, when you have to Jagavare, to the Leve Tago, Dizarin, Yajin, Nangan, Chichare, Indiana, Til Dugaro, Cutting in the Wataya, Elopiovare. I see in the net, Romus that you will lemma Matutar and Nangani, but the Aswas who will look at Kisavule, Ubri, Junjin, Riga, so in King Chichare, Elosuare. I see here Bangladesh above Miko, Atamu, Nene, Lunjuni, Rapshinhine. Together, Bangladesh and Yaman and Nanganuha, because they can elect Kanye in the Tongue Secret, the Bot in Jeku. Let my little Taya you cheat at right. Bangladesh, I see Snap Bambi in Yamananga, or PRP Messrin, Yamananga, who Digizama, a hand up to those in Nangalu, if that's how I
American Tanya Radio Net Yomiranya Sisinego, American Piranzu, Washington DC Murogani, Tolin Benibare, American Piranzuma, COVID 19 Yoga, Kuse Pian Pamu, Yebo Chini Jow, VOA Radio Net Yotan Sisinego, Yai Ponsan Pian Tolin Benibare, Radio Sisinego, Manet Chanaigani, Kunanai, Etine, Nya Kunaigani, Senai, Ti Chini Mabe, Tolin Benibare, Yomiranya Sisinego, Nizin, Nya Kunanaigani, Kunanai Guetti, Poman Sepi Tolin Benibare, VOA Tolinja Digo, Radio Net, Joru Slano Obien, VOA Facebook Samyana Male, Nasin Jishu Nanyabarekna.
Minglavashin, Ogusapiro Mutamiga Nago, Chmakimi Trigat in Sepi Vame, A Chinchin Yampili Shibi, Sana Kunita Jaredri Nitane Mimanangama, Lumukuni Longanu Miabia Shibi Melu. Dario Senator Jack, Chimwe Sanoni, Tamabi, Losana Mugaro, Ane Nidina Gutriarelu, California Pine, La Sierra Dactuma, Paragupe, you put Dre, Nemanaga Drelumuan and Longanine Petapi, Tudi than Alo Saran, Pusunide, and Michel Kamanga Piovare, Nemanaga Lumuan and Longanima, Pelu Ane Muri Shinida Valley, Barigo Pupin Pianabu, Lu Anni Valley. แม่มีเชกาดิปัญญาเยอุชุยเนี่ยอุสามุบันสัญญาปาดายเนี่ยไม่จ้าเกมาเวปารกุบวยอยู่บุตรชินิปิรอดีตรักกูสารันปิสุเรคามาเลยนิมานังงาลุมุวินะลงงานฤเนี่ยปะตัดปิรอลีลาตุติตนาลุเจียดนี่เดลุติยาบาเรสรุปบ้าจอมยาดิญิมานังงาเยลุมุวินะลงงานฤอาจารย์กูเสวนสารลุผิดตาบาเรบาฤตุยเกยาเลยสรุปกูอะยินซงเนเนลาวชินญาไปบาล่ะရှင်จิมาอะคูละซอเซปี้อ่องลงเลยเปารกุบวยโก ยาซะပြီးတော့လောက်ခစားတော့ဘယ်လိုစဉ်းစားမိလဲဆိုတော့ဒီကျွန်မအခုလက်ရှိရှိထားတဲ့ပညာရေးနဲ့ပြီးလို့ရှင်ဒီအလုံးနဲ့ပတ်သက်ပြီးတော့အတွေ့အကြုံနဲ့နှစ်နှစ်ဆက်ကျော်ရှိသွားပြီဆိုတော့အဲ့ဒီနေရာနေပြီးတော့ဘယ်လိုပညာရေးပတ်သက်ပြီးတော့ပြန်ပြီးတော့ကူညီလို့ရအောင်လဲဆိုတော့စပြီးအကောင့်ထဲပို့တာပေါ့နော်ဒီနှစ်ကကျွန်မမိသားစုနဲ့ကျွန်မဒီပြန်လာပြီးတော့အလေ့လာတယ်အဲ့ဒီလာတဲ
ဆိုတော့မေးကြည့်တော့အဲ့ဒီကနေစပြီးစကားအစားပါတော့ပေါ့နော်သူကပဲမဲ့မပါတွေ့သွားလဲဆိုတော့ဒီမြန်မာနိုင်ငံမှာရှိတဲ့ social worker တွေအားလုံးကတဲ့သူ social worker ဆိုတာဒီလိုပေါ့နော်လူမှုဝန်ထမ်းတွေပေါ့သူတို့တွေက social work ဆိုတဲ့အလုပ်ကိုလုပ်နေပြီးပေမဲ့သူတို့နဲ့ဟိုသက်ဆိုင်တဲ့ပုံပုံလို့ခေါ်မယ်ပွဲတွေပါတယ်ဆိုတာဟိုတခုပဲရှိသေးတယ်အဲ့ဒီဟာကဘာလဲဆိုတော့ဒီ post graduate social work diploma ဆိုတာပေါ့နော်အဲ့ဒီကဒီရန်ကုန် University မှာရှိတဲ့ဒီ psychology စိတ်ပညာရဲ့ဆိုင်ရာဌာနနေပြီးတော့သွားတဲ့ပေးတဲ့ diploma ပွဲပေါ့နော်ဒီလို social work နဲ့ဆိုပြီးတော့ပတ်သက်တဲ့ degree ပွဲဆိုတာမဟုတ်သေးဘူးပေါ့အဲ့တော့အဲ့ဒီဟာဟိုသိရတဲ့အချိန်ကျတော့ဒီမှာအရန်စိတ်ဝင်စားပါတယ်
အဲ့တော့ဒါနဲ့ပတ်သက်လို့ဒီမြန်မာနိုင်ငံမှာရှိတဲ့အစိုးရလူမှုဝန်ထမ်းဌာနတွေလူမှုဝန်ထမ်းအဖွဲ့အစည်းတွေမှာအလုံးလုံးနေကြတဲ့သူတွေနဲ့ဆက်ဆက်စကားပြောဖြစ်ခဲ့တာရောရှိပါလား
ဟု โอเคแล้วสภาสับโยนเนี่ยบ่เนาะบลูเฉยๆยาตัวเลยสรุปดีลูผู้วันทันฐานะ Ministry of Social Work มาชื่อ Social Worker ที่อํานาจเนี่ยตัวโหเสร็จตัวยาตัวไปพี่รอดี Social Worker อะเทนสรุปอภเผยสว่าชื่อไอ้มาลงไปในลูเนี่ยแหละเนี่ยเสร็จตัวยาตัวสรุปเนี่ยสภาสับเปลี่ยวจิตาบ่เนาะไอ้สภาสับเปลี่ยวในคําบาเมียตุยละเลยสรุปดีปัญญาเนี่ยปะทะแต่ training สรุปได้รับมรุษินเล็กจริงอยู่เนาะพี่รอလုံးလက်တွေ့လုပ်တဲ့လုပ်ငန်းတွေကျတော့အဲ့ဒါကိုအဲ့ဒီနေရာမှာအရန်အားနေနေတယ်ပေါ့နော်ခုလောဆယ်ဟိုပညာရေးဟိုဘွဲ့မရှိတဲ့အပြင်အဲ့လို training လုပ်ပြီးလို့ရှင်ကတော့ field experience ဆိုတာပေါ့နော်ဒီလိုလက်တွေ့လုပ်တဲ့လုပ်ငန်းတွေအဲ့ဒီနေရာမှာလည်းအရန်လိုရဲဆိုတော့ဒီနေရာကိုဘလို့ဖွံ့ဖြိုးတိုးတက်လာအောင်လုပ်ဖို့အစီအစဉ်စာပြီးဆွဲရမယ်ဆိုပြီးတော့ကျွန်မအဲ့ဒီ agent နဲ့ဒီ bar group ဖွဲ့ကိုစာတမ်းကိုစာပြီးရေးဖို့အစီအစဉ်ခဲ့တာပေါ့နော်now loss เนาะဒီဆို United Nations UNICEF ပါမျိုးတော့အများကြီးကူညီနေတဲ့အစီအစဉ်တွေရှိတော့ရှိတယ်။ဒါပေမဲ့ပညာရေးဘက်တက်တက်ဆိုတော့မရှိသေးဘူးပေါ့။အဲ့တော့ဒီကပါပြီးတော့တွေ့လာလဲဆိုတော့ဒီ social work မှာလိုက်လာရတဲ့ code of ethics ဆိုတာကိုရှိလို့ရှိရတယ်။ဒီ code of ethics ဆိုတာသူတို့ရဲ့ social work ဘာတိုင်းမှာအသုံးပြုရမယ့်ကျင့်ဝတ်တွေပြီးလို့ရှိရင်သူတို့ရဲ့တန်ဖိုးရေးအဲ့ social work တန်ဖိုးရေးဆိုတာကို guideline လမ်းညွှန်ရက်ဒါမှမဟုတ်လို့ရှိရင် framework ဆိုတာအခြေခံတွေဆိုတာကိုရှိလို့ရှိရတယ်။အဲ့ဘက်ကျွန်မဒီပုံမှန်ပြမှာဆိုရှိတဲ့ social worker ရဲ့အတွက်ကိုဒီလို framework တောင်းဟောလို့ရှိရင် guideline ဆိုတာဘာများရှိလဲဆိုတော့လိုက်ပြီးစောင့်ရှိတဲ့ခါကျတော့ဒီလိုဟိုဘယ်လိုခေါ်မလဲဟိုတရားဝင်ထုတ်ထားတဲ့ဟာတွေမရှိသေးဘူးဆိုတာတွေ့ရတယ်။အဲ့တော့လူမှုနဲ့ပတ်သက်တဲ့ဝန်ထမ်းတွေနော်အဲ့လိုမျိုးရှိလုပ်ငန်းတွေကတော့အများသောအားဖြင့်လုပ်နေကြတာများတယ်။ဒီအစိုးရနဲ့ပတ်သွားတဲ့ဟို line တွေလည်းရှိရဲ။တချို့ဆိုလို့ရှိရင်လည်းဒီအစိုးရကဏ္ဍမှာမလုပ်လို့ရှိရင်ကြားချင်တဲ့ပရဟိတအသင်းတွေတောင်းဟောလို့ရှိရင် NGO တွေမှာလုပ်တဲ့ဟာတွေရှိတယ်။တကယ်ဆိုလို့ရှိရင်ဒီ social worker ဆိုတာကတကယ် professional ပေါ့နော် professional career မှာပါသွားရဲဆိုတဲ့အတိုင်းကြတော့ဒီအလုပ်ကိုလုပ်ကန်တဲ့ခါကျလို့ရှိရင် professionally တိုးတက်အောင်လုပ်ရတယ်ပေါ့နော်ပညာရေးလည်းပါတယ်ပြီးလို့ရှိရင်အဲ့ဒီဟို training လုပ်ပါအောင်လည်းထောက်ပံ့ပေးရတယ်ဆိုတော့အဲ့ဒါအပြင်လက်ရှိလက်တွေ့လုပ်တဲ့အတွေ့အကြုံတွေဆိုတော့လည်းပါဦးပါမယ်
ဟုတ်ကဲ့အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေလူမှုဝန်ထမ်းတွေအတွက်ပေါ့နော်လူမှုဝန်ထမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့သူတွေအတွက်ကြတော့ဒီလိုဘွဲ့တွေမရှိဘူးပေါ့
ဟုတ်ကဲ့မှာဒီလိုမြန်မာဆိုရှယ်ဝေးတွေပြန်ပြီးတော့ကြည့်တဲ့အခါကျတော့အဲ့မှာတော်တော်ကြီးကိုအားနေနေတဲ့အချက်အရာတွေတွေ့လာတယ်နော်ဒါဒီ research ကိုစပြီးတော့ပြန်လုပ်တဲ့ခါပါရီမြင်လာလဲဆိုတော့ဒီ social worker ဆိုတဲ့အလုပ်ကဟိုးလွန်ခဲ့တဲ့1950အဲ့ဒီဝန်ကြီးတော်ကလေးကရှိခဲ့တာပေါ့နော်အဲ့ဒီတော့ဆိုလို့ရှိရင်အမျိုးသမီးတယောက်သူ Miss Sailor ဆိုတော့ဒီ international social worker နေပြီးတော့သူစောင်းပါးတစ်ပါးရေးလာတယ်အဲ့ဒီမှာပါရေးလဲဆိုတော့ဒီမြန်မာပြည်မှာ social work ဆိုတဲ့ဘယ်လိုပညာရေးကိုအတိအကျလိုက်ပြီးတော့သင်ပေးမယ်ဆိုတဲ့သတင်းကိုရေးတာပေါ့နော်ဒါပေမဲ့ဒီနိုင်ငံကြီးကမြန်မာနိုင်ငံမှာအရန်အပြောင်းလဲတွေတွေ့ကြုံရတဲ့အခါကျတော့ဒီအကြောင်းဆိုတာမရှိတော့ဘူးနော်အချိန်ကြာသွားပြီးတော့နှစ်ပေါင်းကလည်း60လောက်ကျော်သွားပြီဆိုတော့ဒီလိုတော်တော်ကြီးကိုပြန်ပြီးတော့လိုက်ရမလို့ထင်ပါတယ်နော်ဒါပေမဲ့ social worker career ဆိုတာ professional အလုပ်မရှိတော့ပေမဲ့ဒီမြန်မာထုံးစံအတိုင်းဆိုလို့ရှိတော့ဟိုကျမတို့တည်ရတဲ့အတိုင်းပေါ့နော်ဒီကျမတို့ရိုးရာဟိုအများတန်းလူတိုင်းလူနေတဲ့နေရာမှာအခုကြီးစေတဲ့ delay ဆိုတာရှိတယ်ပေါ့နော်ဒါပေမဲ့ဒီလိုအဲ့ဒီလိုဟိုလူမှုပုံနာနဲ့လူမှုရေးနဲ့ပတ်သက်တဲ့ဟိုလုပ်တွေကိုတေချာစနစ်တကျနဲ့လုပ်မယ်ဆိုလို့ရှိတော့ဒီထက်ဟိုအချင်းချင်းနော်ဟိုကိုရက်ကွက်ကရှိရလို့ကွန်ပျူတာဆိုတာရှိရလို့ကိုကြီးမဲ့ပြန်ဒီတက်ပုံပြီးစနစ်တကျလုပ်ဖို့ဆိုတာလိုလာတယ်ပေါ့နော်နောက်တော့ဒီ social worker တွေအားလုံးလိုက်လာပြီးတော့အကျင့်သုံးနိုင်မဲ့အဲဒီ professional standards ဆိုတာလည်းတကယ်ကိုလိုအပ်နေတယ်ဆိုတာအဲ့ဒီမှာအသေးစားတွေ့လာပါတယ်
တကယ်တော့ဒီမြန်မာနိုင်ငံကလေတာရေးနာရေးလို့အားပေးကူညီတဲ့အသင်းဖွဲ့တွေအင်မတန်ပေါ်ပါတယ်လူမှုဝန်ထမ်းကူညီစောက်ရှောက်လို့စိတ်ရှိတဲ့သူတွေများတဲ့နိုင်ငံတစ်ခုပေါ့နော်ဥမာရေးပေးမိပြီးအခုဆိုရင်လည်းကိုဗစ်ဘေးပေါ့နော်ကျုံရတဲ့အခါမှာကူညီတဲ့သူတွေအများကြီးပေါ်လာတယ်ကျတော့ဒီလိုရိုင်းပေးကူညီတဲ့နိုင်ငံမှာလူမှုဝန်ထမ်းလုပ်ငန်းတွေမှာကြတော့စနစ်တကျနဲ့ဒီစည်းမျဉ်းစည်းကမ်းစံနှုန်းသတ်မှတ်ချက်တွေရှိမနေဘူးဆိုတာဒါစိတ်ဝင်စားချက်အတော်ကောင်းတာပေါ့နော်ဆိုတော့ဒီမြန်မာနိုင်ငံမှာဒီလိုလူမှုဝန်ထမ်းဆိုင်ရာပညာရေးပညာရက်ဆိုတာမျိုးကိုစနစ်တကျမရှိဘဲနဲ့ဟိုလက်ရှိလုပ်နေတဲ့သူတွေကဒါကိုနီးကူဟန်နဲ့လောက်ကင်လှုပ်ရှားနေတဲ့သဘောလို့နားလည်ရမှာပေါ့အဲ့လိုသဘောလားရှင
်ဟုတ်တယ်မှာအခြေခံကတော့မရှိဘူးဆိုတာမဟုတ်ဘူးရှိတော့ရှိတယ်ဒါပေမဲ့ကျမတို့ဆီမှာလွတ်နေတဲ့နှစ်တွေကအရန်တူများနေရဲဆိုတော့ဟိုအစအနေပြန်ပြီးစမယ်သဘောပဲဖြစ်နေတာပေါ့နော်ဒီ social work ဆိုတာကလူမှုရေးနဲ့ပတ်သက်တဲ့ကိစ္စတွေလုပ်နေတာဆိုတော့လူမှုရေးနဲ့ပတ်သက်ပြီးဘာတွေဘယ်လိုပြင်ဆင်ရလဲဆိုတာရေးပြန်သိဖို့လိုတယ်ပေါ့နော်ဒီ curriculum ပေါ့ဒီသစာသင်တဲ့နေရာမှာပါတယ်ဗျာဟိုအပဝင်သင်ယူရတယ်တဲ့ဆိုတော့ဒီ political science နိုင်ငံရေးနဲ့ပတ်သက်တဲ့ပိုင်းပညာပြီးလို့ရှိရင် research သူတွေတနာတွေလုပ်ရတယ် စုံစမ်းနာတွေလည်းလုပ်ရတယ်ပြီးလို့ရှိရင် psychology အဲ့ဒါတကူကတော်တော်ရေးကြီးတယ်ဒီ psychology ဆိုတာတော့စိတ်ပိုင်းဆိုင်ရာနဲ့သင်တဲ့သင်ကြားမှုတွေပေါ့နော်အဲ့ဒါလည်းပါမယ်ပြီးလို့ရှိရင် sociology ဆိုတာလူတွေအများကြီးနဲ့ဆိုင်တဲ့ဟိုယဉ်ကျေးမှုတို့နော်ဒါပေါ့လို့ရှိရင်လူတွေရဲ့ဘလို့ဆက်ဆံကြတယ်ဆိုတော့အဲ့ဒါတွေနားလည်ဖို့အဲ့အချက်တွေလည်းနားအရေးကြီးတယ်အဲ့ဒါတွေလည်းနားလည်ရမယ်နောက်တစ်ခုကဘာရှိသေးလဲဆိုတော့လူတွေကဒီပတ်ဝန်းကျင်မှာတရားဝင်ကြဘလို့ဆက်ဆံကြလဲပြီးလို့ရှိရင်ဒီပတ်ဝန်းကျင်နဲ့ပတ်သက်လို့ဆက်နွယ်နေတဲ့ဟိုကိစ္စတွေပေါ့ကြောအချက်လက်တွေကိုအဲ့ဒါတွေကိုနားလည်ထားမယ်ပေါ့နော်နောက်တစ်ခုကဒီ human rights ဆိုတော့လူနဲ့ပတ်သက်တဲ့အခွင့်အရေးတွေပေါ့နော်အဲ့ဒါတွေကလည်းဒီလူတယောက်ကိုဘလို့ထိခိုက်ပြီးတော့ဘလို့အကျိုးပြုတယ်လဲအဲ့ဒီဟာတွေကိုနားလည်ဖို့ရှိတယ်အဲ့တော့စာအဲ့ဒီတင်တန်းတွေလည်းတင်တန်းအနေနဲ့လည်းသင်ဖို့လိုပါတယ်နောက်တစ်ခါဒီ international standard ဒီမှာဘလို့ရှိတယ်ဆိုတော့သိဖို့သိရမယ်နောက်တစ်ခုက interpersonal communication ဒီ social worker ဆိုတော့လူပေါင်းစုနဲ့ပတ်သက်တဲ့အပြည့်အစုံအမျိုးမျိုးဖြေရှင်းပြီးတော့ကူညီရတဲ့လူဆိုတော့တယောက်တယောက်စကားပြောဆက်သွယ်တဲ့အခါမှာဘလို့ပို့ပြီးတော့ထိရအောင်လုပ်နိုင်ရမယ်ဆိုတော့ဟိုတန်တန်းလေးကိုလေ့ကျင့်တော့လုပ်ပါတယ်အဲ့တော့ကြည့်ရလို့ရှင် social worker တယောက်ဖြစ်လာတယ်ဆိုတော့တော်တော်ကြီးဘက်ဆုံးနားလည်ပြီးတော့ကြွန့်ကျင်မှလုပ်နိုင်လုပ်လို့ရတဲ့အလုပ်ဆိုတော့တကယ် professional ဆိုတော့အဲ့ဒါကိုအသိပေးချင်ပါတယ်နော်
ဟုတ်ကဲ့ပါဒါကတော့ဒီမြန်မာနိုင်ငံမှာလူမှုဝင်တဲ့လုပ်ငန်းတွေတစ်ပိုင်းတစ်ပိုင်းလုပ်ကင်နေကြတာတွေရှိပေမဲ့လို့ဒီဘာသာရက်ကိုစနစ်တကျသင်ယူလေ့လာပြီးတော့လူမှုအတိုင်းဝိုင်းအတွက်တကယ်ထိရောက်တဲ့ရေးရှိအကျိုးပြုနိုင်တဲ့လုပ်ငန်းတွေဖြစ်လာဖို့အတွက်မှာတော့အားနည်းချက်တွေလိုအပ်ချက်တွေရှိနေသေးတယ်ဆိုတာကိုကယ်လီဖိုးနီးယားပြည်နယ်လာစီယရာတက္ကသိုလ်မှာပါရဂူဘွဲ့အတွက်သုတေသနလို့စာတမ်းပြုစုနေတဲ့မတ်မစ်ရှယ်ခမောင်းကရှင်းပြခဲ့တာပါလူမှုအနေနဲ့ပတ်သက်လို့ဒီအများပြည်သူလက်ကင်ထားတဲ့စံညွှန်းတွေစနစ်တကျဖြစ်လာအောင်ပညာရှင်တယောက်အနေနဲ့မက်မစ်ရှယ်ဘာတွေအကြံပြုထားလဲနောက်လူမှုတိုင်းဝိုင်းတစ်ခုရေးရှိဖွံ့ဖြိုးတိုးတက်လာဖို့အတွက်ဒီလူမှုဝန်ထမ်းလုပ်ငန်းတွေကဘလောက်အထိအရေးပါတဲ့ကဏ္ဍမှာရှိနေလဲအမျိုးသမီးအများစုပါဝင်လှုပ်ရှားနေတဲ့ဒီကဏ္ဍတိုးတက်လာရင်အမျိုးသမီးတွေရဲ့ဘဝတွေရောဘာတွေတိုးတက်လာနိုင်မလဲဆိုတာတွေကိုတော့နောက်သတင်းပတ်မှာဆက်ပြီးတော့တင်ပြဆွေးနွေးပါမယ်အခုကတော့အချိန်ကပ်သက်ရှိတဲ့အတွက်ဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျမဆင်းရဲပါရှင
်ဒီတစ်ပတ်သူတော်ဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာ2020အထွေထွေရွေးကောက်ပွဲမှာအနိုင်ရတဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ထိတ်တန့်အမျိုးသားလုံခြုံရေးအကြံပေးရာထူးတွေအတွက်ဘသူတွေကိုအဆိုပြုထားလဲဆိုတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးရမယ်ခင်ဗျာဒီစချောင်းမြောက်အမေရိကန်သမ္မတဖြစ်လာတော့မယ်ဂျိုးဘိုင်ဒန်ကမျိုးသားလူကြီးနဲ့သက်ဆိုင်တဲ့အစိုးရဖွဲ့ဝင်နေနေရာမှာခံထားမဲ့သူတွေကိုလူလူနဲ့မိတ်ဆက်ပေးလိုက်ပြီးတော့အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြန်ပုံဖော်မှာဖြစ်ပြီးခေါင်းဆောင်မှုနဲ့ပတ်သက်တဲ့စံတမ်းမိုးတွေကိုလည်းပြန်ပြီးတော့အသက်သွင်းသွားမယ်လို့ပြောပါရယ်သမ္မတတာဝန်လွှဲပြောင်းမယ့်ယူကေမှာအခြေစိုက်ရုံးဖွင့်ထားတဲ့ Delaware ပြည်နယ်ဝမ်မင်တန်မှာအင်္ဂါနေ့ကဒီဘိုင်ဒန်အစိုးရအဖွဲ့ရဲ့နိုင်ငံခြားရေးဝန်ကြီးအမျိုးသားလူမျိုးရေးအကြံပေးနဲ့ရာသီဥတုထိန်းသိမ်းဆော့ရှော့ရေးဆိုင်ရာဝန်ကြီးအဆက်အထူးတန်တမတူခန့်အကြောင်းကြေညာခဲ့ပါတယ်ဂျိုးဘိုင်ဒန်ကအခုလိုပြောရတယ
် I'm not on repair though also
ကမ္ဘာ့တော့အမေရိကန်ရဲ့အခန်းကဏ္ဍကိုအတူတကွပြန်အသက်သွင်းရုံနဲ့မဟုတ်ဘဲဥဆောင်မှုအခန်းကဏ္ဍနဲ့မှန်ကန်တဲ့ခေါင်းဆောင်မှုအရည်အသွေးကိုပြန်ဖော်ထုတ်မှာဖြစ်တယ်လို့တပ်ဖွဲ့ဝင်တွေတန်တမန်တွေထောက်လန်ရေးအတိုင်းဝိုင်းအနေနဲ့နိုင်ငံရေးလွှမ်းမိုးမှုမပါဘဲသူတို့အလုပ်ကိုသူတို့လွတ်လွတ်လပ်လပ်လုပ်ဆောင်နိုင်အောင်ပါလှုပ်ဆောင်သွားပါမယ
်အခုရာထူးခံခဲ့တဲ့အကြံပေးတွေအနေနဲ့သူသိကျင်နာတွေကိုသာမဟုတ်ဘဲသူသိဖို့လိုအပ်တာမှန်သမျှကိုလည်းပြောပြသွားမှာဖြစ်ပြီးတော့အမေရိကန်တွေအနေနဲ့ဂုဏ်ယူစရာတွေကိုပဲလှုပ်သွားမှာပါလို့မစ္စတာဘိုင်ဒန်ကပြောပါတယ်နိုင်ငံခြားရေးဝန်ကြီးရာထူးခံဖို့အဆိုပြုထားတဲ့အန်သိုနီဘလင်ကင်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောပါတယ်
Tony's been one of my closest and most trusted advisors. I know him and his family.
Tony ha chano ya nikat song ne ayung ji ya song ajan pe de de ga tyaok ba. Tu ne yo tu mi da su ne ba khin min yin ni bi. Mi da su ha shwe pyaung ache cha la de dukkha de. Na si de ye tat phyat mu ga ni atat ma de be shin chan yit tu de ba. Tu mi da su ga ba ma so phit nai ya me so de American pi taung su ye san tan bo de bo. Be ro ma a khwin ye ma yu bo le tu ko kaung kaung song ma ke ba de.တိုနီဟာနိုင်ငံအတွက်အမြဲပဲအစဉ်သင့်ဖြစ်နေသူပ
ါပြီးခဲ့တဲ့သမ္မတတန်းတွေအမေရိကန်ပြည်ထောင်စုဟာမဟာမိတ်နိုင်ငံတွေနဲ့တိတ်နွေးထေးတဲ့ဆက်ဆံရေးမရှိခဲ့ဘူးလို့ပညာရှင်တွေကသုံးသပ်ထားပါတယ်ဒီဆက်ဆံရေးပြန်ကောင်းလာအောင်ဆောင်ရွက်ဖို့လဲနိုင်ငံခြားရေးဝန်ကြီးအဖြစ်အဆိုပြုကန်တာရတဲ့အန်တိုနီဘလင်ကင်ကပြောရတယ
် We have to proceed with equal measures of humility
and confidence.
ကျွန်တော်တို့ဟာယိုကျိုးနှိမ့်ချမှုနဲ့ယုံကြည်မှုကိုချိန်ထိုးပြီးရှေ့ဆက်လှုပ်ဆောင်ရပါမယ်။ရွေးကောက်ခံသမ္မတပြောခဲ့သလိုပါပဲ။ကဘာကြီးရဲ့ပြဿနာအလုံးကိုကျွန်တော်တို့ကြီးဖြေရှင်းနိုင်မှာမဟုတ်ပါဘူး။တခြားနိုင်ငံတွေနဲ့အတူပူးပေါင်းပြီးဆောင်ရွက်ဖို့လိုသလိုသူတို့ရဲ့အတူတကွပူးပေါင်းဆောင်ရွက်မှုလည်းလိုအပ်ပါတယ်။
နိုဝင်ဘာလဆယ်မှာတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာ့ရာသီဥတုပြောင်းလဲမှုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ကြောင်းကြေညာခဲ့ပါတယ်။ကမ္ဘာ့ရာသီဥတုပြောင်းလဲမှုကာကွယ်တိုက်ဖိအစားချုပ်တဲ့ကနေဒုတိယအများဆုံးကာဗွန်တက်ငွေထုတ်နေတဲ့အမေရိကန်အနေနဲ့အခုလိုနှုတ်ထွက်မယ်ဆိုပြီးတော့နှစ်ပေါင်းများစွာသူကကြေညာပေးခဲ့တာကိုလက်တွေ့အကောင့်ထဲဖော်လိုက်တာလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်အနေနဲ့သူသာသမ္မတအဖြစ်ရွေးကောက်မယ်ဆိုရင်ဒီသဘောတူညီချက်ကိုပြန်လက်ခံမယ်ဆိုပြီးတော့ကြေညာပေးခဲ့ပြီးအခုခါမှာတော့ဒီကိရိကိုကောင်တယ်ဖော်ဖို့ဝါရစ်တန်တမန်တူကိုရွေးချက်ထားပါတယ
် And as for the man himself if I had a former secretary of state who helped negotiate the Paris climate accord or
ဖက်ရှားဒီဥဆိုင်ရာသဘောတူညီချက်စာချုပ်ကိုပြည်နိုင်ရေးဆွဲရမှာပါဝင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်သမရလောင်လည်းဖြစ်ဝါရင်အထက်လွတ်တော်အမတ်လည်းဖြစ်ရာသီဥတုဆိုင်ရာအဖွဲ့အစည်းကြီးတစ်ခုရဲ့ခေါင်းဆောင်လည်းဖြစ်ခဲ့သူကိုရွေးချယ်တာကိုကြည့်မယ်ဆိုရင်ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြသပါလိမ့်မယ်ဒီလိုလူတစ်ယောက်ကိုရွေးချယ်ထားတာကိုကြည့်ချင်းအဖြစ်ကျွန်တော်ရဲ့တန်ဓေဋ္ဌံကိုမြင်နိုင်ပါတယ်အဲ့ဒီသူဟာကျွန်တော်ရဲ့အရင်းအဆုံးမိတ်ဆွေတဦးဖြစ်တဲ့ဂျွန်ကယ်ရီဖြစ်တယ်ဆိုတာကိုကဘာကြီးကတွေ့မြင်ကြရပါလိမ့်မယ်ဂျွန်ကယ်ရီယာဒီကနေ့ကျွန်တော်တို့ရင်ဆိုင်နေရတဲ့ချင်းကြောင်မူကြီးတရက်နဲ့ပတ်သက်လို့ကင်တွယ်သွားပါလိမ့်မယ်။သူ့ထက်ယုံကြည်စရာကောင်းတဲ့သူမရှိတော့ပါဘူး
။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ကမ္ဘာတဝန်းလူသားပေါင်းများစွာရဲ့အသက်တွေချင်းကြောင်ခံနေရပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေကလည်း2030အရောက်မှာ50ရာခိုင်နှုန်းအထိထပ်တိုးလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။အပူလိုင်းကျရောက်တာမုန်တိုင်းနဲ့မိုးခေါင်ရေရှားမှုတွေလိုရာသီဥတုကြောင့်ဖြစ်တဲ့သဘာဝဘေးအန္တရာယ်တွေတစ်နှစ်တည်းတစ်နှစ်ပုံမကြုံလာဖို့ရှိတယ်လို့ကုလသမဂ္ဂရဲ့ကမ္ဘာမိုးလေဝသအဖွဲ့ WMO ကအော်တိုဘာလအတွင်းထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးခဲ့ပါတယ်။ဒါပြင်ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဝင်ရုံးစွန်းဒေသတွေမှာကျင်လည်ကြတဲ့ပိုလာဝက်ဝန်ကြီးတွေမျိုးတုံးတော့မဲ့အခြေအနေကြုံနေရတယ်လို့လည်းလေ့လာချက်တစ်ခုမှာဖော်ပြထားပါတယ်။နောက်ထပ်လူသက်တမ်းတစ်ခုစာလောက်ကာလအတွင်းဒီဝက်ဝန်ကြီးတွေမျိုးတုံးပြောက်ကွယ်သွားနိုင်တယ်လို့ရာယူတို့ဖောက်ပြန်ပြောင်းလဲမှုတွေနဲ့သဘာဝတရားဆက်ဆက်မှုသုတေသနလေ့လာချက်တွေကိုဖော်ပြနေတဲ့ Nature Climate Change Journal မှာသိပ္ပံပညာရှင်တွေကသူတို့ရဲ့လေ့လာချက်တွေကိုဖော်ပြခဲ့ကြတာပါကယ်လီဖိုးနီးယားမှာဆိုရင်လဲစက်တင်ဘာလအတွင်းတုန်းကမကြုံစဘူးတော်မီကြီးလောင်ကျွမ်းခဲ့ပါတယ်ဝါရှင်တန်ပြည်နယ်အော်ရီဂွန်ပြည်နယ်တွေမှာလဲတော်မီကြောင့်ဘေးလွတ်ရာပြောင်းဖို့သတိပေးချက်တွေထုတ်ပြန်ခဲ့ရတာပါသိပ္ပံပညာရှင်တွေကတော့ရာသီဥတုပြောင်းလဲလာမှုကြောင့်အခုလိုအဆိုးဆုံးတောင်မီးကြီးတွေလောင်ချမ်းခဲ့ရတာလို့ပြောပါတယ်။ဒီလိုအခြေအနေတွေကြောင့်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးဆိုင်ရာကိစ္စရပ်တွေကိုကင်တွယ်ဖို့ဂျွန်ကယ်ရီကိုဝန်ကြီးအဆင့်ရာထူးနဲ့ညီမျှတဲ့အထူးတန်တမန်အဖြစ်ခန့်အပ်တောင်းပေးခဲ့ပါတယ်။ဂျွန်ကယ်ရီက
To end this crisis the whole world must come together
ဒီပြဿနာကိုအဆုံးသတ်ဖို့ဆိုရင်ကမ္ဘာကြီးအနေနဲ့အားလုံးလက်တွဲဆောင်ရွက်ရပါလိမ့်မယ်တမရတာဝန်ယူတဲ့နေ့မှာပဲ Paris ရာသီဥတုဆိုင်ရာသဘောတူညီချက်ကိုပြန်ဝင်ယူအတိအမှတ်ပြုယုံတဲ့တွင်မလုံလောက်ပါဘူးနောက်နေ့ဒီချိန်မှာ Glasgow မှာကျင်းပမယ့်နိုင်ငံတကာဆွေးနွေးပွဲမှာအတူတကွရည်မှန်းချက်တွေကိုအကောင့်အထည်မဖော်နိုင်ဘူးဆိုရင်ကျွန်တော်တို့ကြာဆုံးကြရပါလိမ့်မယ်
ဂျိုးဘိုင်နဲ့အနိုင်ရတယ်ဆိုတာကိုအစိုးရစီမံခန့်ခွဲဌာန GSA ကအတည်ပြုလက်ခံပေးလိုက်ပြီးတဲ့နောက်အခုလိုအစိုးရတဲ့အဖွဲ့ဝင်တွေနေရာအတွက်အစိုးပြုရွေးချယ်ခဲ့တာပါရွေးကောက်ပွဲမှာသူရှုံးနေတယ်ဆိုတာကိုသမ္မတဒေါ်နယ်ထရမ့်ကတရားဝင်လက်ခံဖို့ညှဉ်းဆဲနေစေဖြစ်ပေမဲ့လို့အစိုးရတာဝန်တွေလွှဲပြောင်းရေးဆောင်ရွက်မှုတွေမှာဖူးပေါင်းဆောင်ရွက်ဖို့ဒီသတင်းပတ်အတွင်းညွှန်ကြားထားပါတယ်မစ္စတာဘိုင်ဒန်ကတော့ဒီမတိုင်ခင်ကတည်းကပြင်ဆင်မှုတွေစတင်လှုပ်ဆောင်နေတာပါအမိမြေလူရွေးဌာနအကြီးအကဲနေရာကိုတော့ဒီဌာနမှာဒုတိယဝန်ကြီးဟောင်းတာဝန်ယူခဲ့ဘူးတဲ့ကျူဘာအမေရိကန်ရှေ့နေအယ်ဟာဒရိုမီယာကက်စ်ဒီကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဖြစ်နိုင်ငံခြားရေးဌာနအာဖရိကရေးရာလက်ထောက်ဝန်ကြီးဟောင်းလင်ဒါထောမက်စ်ဂရင်းဖီးလ်အမျိုးသားထောင်လိုက်ရေးညွှန်ကြားမှုအဖြစ် CIA ဒုတိယညွှန်ကြားမှုဟောင်းအဗရီဟိန်းစ်နဲ့အမျိုးသားလူညွှန်ရေးအကြံပေးဖြစ်မစ္စတာဘိုင်ဒန်ရဲ့နိုင်ငံခြားရေးအကြံပေးလုပ်ခဲ့ဘူးတဲ့ဂျက်ဆူလီဗန်တို့ကိုခန့်အပ်ဖို့ရာထားထားတာဖြစ်ပါတယ်2021ဇန်နဝါရီလ20ရက်နေ့ကျန်းသက်စာကျင်းစုပြီးရင်တော့46ဆမတ်အမေရိကန်သမ္မတဖြစ်လာမယ်အသက်88နှစ်အရွယ်သမ္မတဘိုင်ဒန်ဟာအမေရိကန်ရဲ့အသက်ကြီးဆုံးသမ္မတဖြစ်လာတော့မှာပါခင်ဗျာ
ခုဆက်ပြီးသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကာကွယ်ရမှာအရေးပါတဲ့နှာခေါင်းဆီးတွေကိုဖြီးရင်းမှာဈေးတက်တက်သားသားနဲ့သုံးနိုင်အောင်လုပ်ပေးနိုင်တယ်လို့ Jasper Knight ချီမြှင့်တဲ့အထက်လိတ်ကုမ္ပဏီကအင်ဂျင်နီယာဦးအောင်စင်ကပြောပါတယ်။ဒီလိုသုံးနိုင်အောင်ဘယ်လိုလုပ်နိုင်မလဲ။ဘာဤပညာတွေလိုအပ်တယ်ဆိုတော့ဒီကဘက်မှာပြောပြပေးပါပါ။
မနက်ခေါင်းကြီးပုံမှန်ဆိုလို့ရှိရင်နှာခေါင်းကြီးတုံးတဲ့နီးပညာပေါ့လေသူကအပိုင်းတစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့နှာခေါင်းကြီးအတွက်သုံးတဲ့ပိတ်အမျိုးအစားပေါ့အဲ့ဒီပိတ်အမျိုးအစားကဟိုကျွန်တော်တို့ပုံမှန်သုံးနေတဲ့ရကန်းတယ်လို့ပြောရဲရက်တယ်လို့ထိုးတယ်လို့မဟုတ်ဘူးပေါ့လေကျွန်တော်စွတ်တယ်လို့အသားမျိုးဖြစ်တယ်ထိုးတယ်လည်းမဟုတ်ဘူးသူကနန်းဦးပဲပိတ်အမျိုးအစားမျိုးပေါ့အဲ့တော့လိုအပ်တဲ့ပိတ်အမျိုးအစားကနန်းဦးပဲလိုပါတယ်ဆိုတော့အဲ့တော့နန်းဦးပဲပိတ်ကိုထုတ်တဲ့နီးပညာဒီဘာနိုင်ငံမှာတော့မရှိသေးဘူးဒါပေမဲ့လုပ်မယ်ဆိုလုပ်လို့ရပါတယ်အာနံပါတ်၁ချက်ပါအဲ့ဒီနန်းဦးပဲပိတ်သိမ်းမျိုးစားတွေရပြီလို့ရှိရင်နောက်တစ်ခါထပ်ပြီးတော့ချုပ်တဲ့စနစ်ပေါ့လေချုပ်တဲ့စနစ်လိုပါတယ်သူ့ကိုမျိုးရိုးစာတကယ်မဲ့မှာဆိုရင်သုံးလွှာစနစ်တကျထားပါပဲတကယ်၍ KN95 တို့ N95 တို့ကြတော့၅လွှာထားပါတယ်အဲ့ဒီ၅လွှာကိုလည်းစနစ်တကျထပ်ပြီးတော့ချုပ်တဲ့ဆက်မျိုးပေါ့လေအဲ့လိုဆက်မျိုးလိုပါတယ
်အဓိကတော့ဤပညာတော့နှစ်ခုပေါ့နော
်ဤပညာနှစ်ခုပေါ့ဟုတ်ကဲ့
ဟုတ်ကဲ့ပထမဆုံးကပိတ်စာထုတ်တဲ့ဤပညာနောက်ဒုတိယတော့ဒီ max ဖြစ်အောင်လို့နှာခေါင်းဆီးဖြစ်အောင်လို့ချုပ်တဲ့ဤပညာပေါ့နော
်ချုပ်တဲ့ဤပညာပေါ့ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ပိတ်ဆက်နဲ့ပတ်သက်ပြီးတော့ပထမအဆုံးပြောပြပေးပါဆရာမြန်မာပြည်မှာအများသုံးနေတဲ့ဒီအဝတ်ပိတ်ဆက်ဟာဒီ COVID-19 virus ပိုးတွေကိုခုခံကာကွယ်နိုင်စွမ်းရှိပါမလားဆရာ
အများသုံးနေတဲ့ရကန်းနဲ့ရတဲ့ပိတ်ဆက်ပေါ့လေအဲ့ဒီပိတ်ဆက်ကတော့ COVID-19 ရောဂါပိုးကိုခုခံကာကွယ်နိုင်တဲ့စွမ်းရည်တော့မရှိပါဘူးလို့ပဲပြောရမှာပေါ့လေဘာလို့လဲဆိုတော့သူတို့ကခြေတွေဖြစ်အောင်လုပ်လိုက်ပေါ့ခြေတွေဖြစ်အောင်လုပ်ပြီးတော့မှအဲ့ခြေတွေကိုအကျော်ရှုံလေးနဲ့ရက်ထားတယ်။တမန်အားဖြင့်တော့မျက်စိအားဖြင့်ကြည့်ရင်တော့ဒီကောင်ကဒီပိတ်ဆာပိတ်နေတယ်လို့မြင်ရပေမဲ့အဲ့ခြေတစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့အပေါက်တွေပေါ့လေ။အဲ့ဒီအပေါက်တွေကဗိုင်းရပ်စ်ဆိုင်နဲ့အရွယ်အစားနဲ့နှိုင်းယှဉ်ရင်တော့တမန်မှကြီးမားပါတယ်။ COVID-19 ဗိုင်းရပ်စ်အရွယ်အစားက 0.125 micron ပေါ့လေ။အရွယ်အစားတော့ရှိတယ်ကျွန်တော်တို့ရကန်းတယ်ရက်တယ်ဒီမှာရှိနေတဲ့ခြေတွေတစ်ခုနဲ့တစ်ခုအကျိုးအကျော်ရှိုးဖြစ်လို့ပေါ်သွားတဲ့အပေါက်တွေက100မိုက်ခရွန်လောက်အထိရှိရဲ့အစာဝတ်များစွာကွာနေတော့အကယ်၍ဗိုင်းရပ်စ်ကပိတ်ပေါ်မှာလာကတ်မယ်ဆိုရှင်အဲ့ဒီဗိုင်းရပ်စ်ကအသက်ကြီးလမ်းကြောင်းတွေလည်းပူဖောက်ဝင်နေတဲ့အနေအထားဖြစ်ပါတယ်ဒါကြောင့်မလို့ရိုးရိုးရကန်းပိတ်တွေထိုးတဲ့ပိတ်တွေကတော့သုံးဖို့မတင့်တော်တဲ့အနေအထားမှရှိပါတယ
်ဒီနှာခေါင်းဆီးလုတ်တဲ့ပိတ်ဆက်ကဘယ်လိုပိတ်ဆက်မျိုးလဲရှင်းပြပေးပါဆရာ
နှာခေါင်းကြီးလိုက်တဲ့ပိတ်ဆက်ကတော့ non-woven fabric လို့ခေါ်ပါတယ်။ပိတ်ဆက်ဖြစ်အောင်ခြေဘွားကိုမတော်ဘဲနဲ့ fiber ဆိုတဲ့အမြင်လေးတွေဘွားတွေပြီးစုပြီးတော့စီထပ်ပြီးတော့လိုချင်တဲ့အထူပေါင်းကိုစီထပ်ပြီးတော့ပိတ်ဖြစ်အောင်လုပ်တာကရက်ထည်မဟုတ်တော့ပိတ်ဆက်ပေါ့ non-woven ပိတ်ဆက်ဖြစ်ပါလေ။အဲဒီဟာကြတော့မှလည်းဆိုရှင်သူအမြင်တစ်ခုနဲ့တစ်ခုထပ်ထားတဲ့ပြတော်မလို့တစ်ခုနဲ့တစ်ခုကြားထဲမှာဖြစ်ပေါ်နေတဲ့ခဏရက်ထည်တွေလိုဖြစ်ပေါ်နေတဲ့ဒီအကျော်အကျကြောင့်ဖြစ်ပေါ်နေတဲ့အပေါက်တွေပျောက်သွားပြီးတော့အင်မတန်မှပင်းငယ်တဲ့အပေါက်တွေပေါ်လာပါတယ်ဆိုတော့ဒါကြောင့်မလို့ခြေဘွားကိုမရောက်ဘဲနဲ့အမြင်ဘွားကနေပြီးတော့တန်းပြီးတော့ပိတ်ခြေဘွားရအောင်လုပ်တဲ့ပန်းအိုဗန်ပိတ်စာမျိုးကိုဟိုသုံးဖို့လိုအပ်ပါတယ်အဲ့ဒီပိတ်အမျိုးအစားကတော့ပုံမှန်အားဖြင့်တော့2မျိုးသုံးတယ်တစ်ခုကတော့လည်းဆိုရင် span bound deck ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအိုဗန်ပိတ်စာအမျိုးအစားနောက်တစ်ခုကပါဆိုတော့ back brown ဆိုတဲ့ဤပညာနဲ့ထုတ်လုပ်တဲ့နန်းအိုဗန်ပိတ်စာအမျိုးအစားအဲ့ဒီအမျိုးအစားနှမျိုးပေါ့လေအဲ့ဒီနှမျိုးကိုဆက်ပြီးတော့သုံးပါလေ
။ဟောဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးဆရာ
။ဗိုင်းရပ်စ်ပိုးမဖောက်နိုင်ဘူးပေါ့မဖောက်နိုင်တော့အောင်ကျင်းပြောင်းသွားတဲ့အနေအထားပေါ့။ရိုးရိုးစာကြည့်ကဲမက်စခုမှဆိုလို့ရှိရင်ပထမအဆုံးတွေ့တဲ့ပထမအလွာကတော့ span bound တဲ့နန်းဝင်ပဲပိတ်စာပေါ့လေအဲ့ဒါကိုသုံးတယ်။အဲ့ဒီ span bound တဲ့ကလည်းသူကဘာနဲ့လုပ်ထားလဲဆိုလို့ရှိရင်သူ့ကိုသုံးတဲ့ material က polypropylene ဆိုတဲ့ plastic အနွယ်ပေါ့လေအဲ့ဒါကိုလုပ်ထားတယ်အဲ့ဒီ plastic ကိုအရေးပြောင်းဖြော်ပြီးတော့မှအဲ့ဒီ plastic ကနေပြီးတော့ညှစ်ထုတ်လိုက်တာညှစ်ထုတ်လိုက်တော့အမြင်လေးတွေထွက်လာတယ်အဲ့ဒီအမြင်လေးတွေကိုဖြတ်တောက်ပြီးတော့တနေရာမှာအလွာပါးလေးပြောင်းလုပ်ပြီးတော့အဲ့ဒီအလွာပါးလေးပေါ်မှာစီတက်တဲ့နည်းပညာပေါ့အဲ့ဒါက span bound ဖြစ်ပါလေဆိုတော့အဲ့ဒီနည်းပညာနဲ့ထုတ်တဲ့ပိတ်ဖြစ်တဲ့အတွက်ကြောင့်မသူကကျွန်တော်တို့ချီတယ်လို့အပေါက်တွေချီကိုရက်တဲ့ရက်ထည်ကြောင့်ပေါ်တဲ့အပေါက်တွေကျောက်သွားပါလေနောက်ထပ်အမျိုးအစားတစ်ခုကတော့ matte brown ပေါ့လေအဲ့တော့ matte brown ကလည်းသုံးပြတဲ့ material ကတော့ polypropylene ပါပဲသူ့ကိုတော့မလုပ်လဲဆိုလို့ရှိရင် polypropylene ကဒီအရေးပြောင်းလုပ်တယ်ပြီးရင်ညှစ်ထုတ်တယ်ညှစ်ထုတ်လိုက်တဲ့ဥစ္စာကိုလေပူလေးနှစ်ခုနဲ့ပုတ်ပြီးတော့ပုတ်ထုတ်ပြီးတော့တနည်းအ ာမှာစုတယ်ဟိုအမြင်လေးတွေကိုကိုလိုချင်းနဲ့အထူးအပါအတိုင်းရအောင်စုထားတဲ့သဘောမျိုးပေါ့လေစုထားတဲ့ပိတ်မျိုးပေါ့အဲ့ဒါမျိုးကိုမဲ့ဘရောင်းလို့ခေါ်ပါတယ်အဲ့ဒီမဲ့ဘရောင်းကစွမ်းပေါက်တဲ့ပုံပြီးတော့ကျစ်လက်တဲ့သိပ်ပြီးတဲ့အပေါက်နဲတဲ့ပိတ်စာမျိုးဖြစ်လာပါတယ်အဲ့တော့ mass မှာဒုတိယလောဖြစ်တဲ့မဲ့ဘရောင်းကတော့အဓိကတော့ virus ကိုကာကွယ်ပေးတာဖြစ်ပါတယ
်ဒီနှာခေါင်းဆီးထုတ်ဖို့အတွက်ကုန်ချမ်းဟာဗမာပြည်မှာလွယ်လွယ်ကူကူရနိုင်မှာမလားဆင်
လုံးလုံးနဲ့ဗမာပြည်ရဲ့အနေထားရတော့အဲ့ဒီကုန်ချမ်းထုတ်လုပ်တဲ့စက်ရုံတွေမရှိသေးပါဘူးအဲ့ဒီစက်လုံးလုံးနဲ့တော့ကူရနိုင်သေးဘူးခင်ဗျာဒါပေမဲ့လို့အဲ့ဒီ polypropylene ဆိုတဲ့ကောဒီမျိုးစားကတော့ကျွန်တော်နိုင်ငံမှာသုံးနေပါတယ်အဓိကတော့ plastic လုပ်ငန်းနေ plastic တွေတွေပါအဲ့ဒီကောစီကိုသုံးပြီးတော့ကောစီကိုအရင်ညှစ်ပြီးတော့လေလိုချင်တဲ့ plastic အချက်တွေထုတ်တဲ့ပုံစံကတော့ကျွန်တော်တို့မှာလုပ်ပါတယ်ခင်ဗျအဲ့တော့ကုန်ကြမ်းအနေနဲ့ polypropylene ကောစီကတော့ပြည်ထဲမှာထုတ်လုပ်နိုင်ကြီးမရှိသေးပါဘူးပြည်ပအတင်းသွင်းလို့ရပါတယ်ခင
်ဗျဆက်တွေသုံးမယ်ဆိုဘယ်လိုဆက်မျိုးစားတွေသုံးရမလဲဘာတွေလိုမလဲဆရာ
ကတော့တော့ပိတ်အမျိုးအစားနှမျိုးကိုထုတ်တဲ့ဆက်မျိုးစားပေါ့လေအဲ့ဒီကတော့စပန်ပေါက်တဲ့ဟိုထုတ်တဲ့ဆက်မျိုးစားရဲ့မဲဘရောင်းကိုထုတ်တဲ့ဆက်မျိုးစားရဲ့အဲ့ဒီဆက်မျိုးစားတွေကတော့ပုံကြမ်းအနေနဲ့ကတော့ polypropylene ဆိုတဲ့ကောစီကိုပုံကြမ်းသုံးပြီးတော့ပိတ်ပြအောင်ထုတ်တဲ့ဆက်တွေအဲ့ဒီဆက်တွေကတော့လောလောဆယ်ပြည်တွင်းမှာမရှိသေးဘူး investment လုပ်မယ်ဆိုလို့ရှိရင်လည်းပဲဒီနည်းမြန်တမ်းမှုကလည်းပမာဏကလည်းနည်းနည်းလေးတော့များတယ်ဒီပညာကလည်းနည်းနည်းတော့ပါတယ်လုပ်ရင်တော့မဖြစ်ဘူးဆိုတာမဟုတ်ဘူးဖြစ်တာတော့ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီအဆင့်နဲ့စာလို့ရှိရင်လောလောဆယ်အဲ့ဒီလိုဒီဘောတော့ကျွန်တော်တို့ကလုံးဝကြီးပြစ်ပဲလို့မရဘူးသို့တော်လည်းပဲပြည်နှင်းထဲမှာအကယ်၍ mass ကိုချုပ်တဲ့စက်တွေပေါ့လေအဲ့ဒီစက်တွေကိုပြည်နှင်းထဲမှာလုပ်မယ်ဆိုရင်တော့ဒီဘအနေနဲ့ mass တွေဝယ်သုံးနေရတဲ့စာလို့ရှိရင်အများကြီးတက်တာတဲ့နှုံးသားတဲ့ကျွန်တော်ပြည်နှင်းမှာအစားထုတ်ပြီးထုတ်လုပ်နိုင်မယ်လို့ဆိုယူဆပါတယ်ခင်ဗျာ
ရှင်မြင်းနဲ့အထယ်လေး engineer ဦးအောင်စင်မှာနောက်တစ်ပတ်မှာတော့နှာခေါင်းဆီးထုတ်ဖို့အတွက်လိုအပ်တဲ့ဤပညာတွေတဲ့ကနှာခေါင်းဆီးချုပ်တဲ့ဤပညာအကြောင်းဆက်ပြီးပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီတဲ့င်းပတ်တဲ့တိတ်ပန်တဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပြရစေနောက်တစ်ပတ်မှာပြန်ပြီးဆက်ရအောင်
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ကကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲစမ်းသပ်ခန်းတစ်ခုကိုလွန်ခဲ့တဲ့6နှစ်ကစတင်ထူထောင်ခဲ့ပါတယ်။သိပ္ပံနဲ့နည်းပညာတီထွင်ဖန်တီးမှုနဲ့မိဖက်ပူးပေါင်းမှုတွေအားတဆင့်အလွန်အမင်းဆင်းရဲမွဲတေမှုအဆုံးသတ်နိုင်မှုရည်ရွယ်ပြီးတီထွင်ဖန်တီးမှုရန်တရားတစ်ခုထူထောင်တာဖြစ်ပါတယ်။ဒီဓာတ်ခွဲကန်းကိုအစီအစဉ်တွေထုတ်လုပ်ဖို့တည်ထန့်ထူထောင်ထားတာမဟုတ်ပါဘူးရှိပြီးသားအစီအစဉ်တွေပိုကောင်းအောင်နီးလန်းတွေရှာဖွေဖို့အမေရိကန်အခွန်တန်းတွေအတွက်တင်မဟုတ်ပဲဖွံ့ဖြိုးမှုအစီအစဉ်တွေရဲ့အကျိုးကျေးဇူးတွေခံစားနိုင်ကြသူတွေအတွက်ပါပိုပြီးထိရောက်မှုရှိပြီးတာဝန်ခံမှုရှိအောင်ထူထောင်ထားတာဖြစ်တယ်လို့ကမ္ဘာတဝန်းဖွံ့ဖြိုးမှုဓာတ်ခွဲကန်းရုံးအဖွဲ့အမှုဆောင်ညွှန်ကြားမှု Harry Bader ပြောပါတယ
် We encompass all sectorsand all regions of international development
USAID American နိုင်ငံတကာဖွံ့ဖြိုးမှု agency ရုံးနေရှိတဲ့ဒေတာအားလုံးနဲ့ဖွံ့ဖြိုးမှုကဏ္ဍအားလုံးခြုံငုံပြီးကျွန်တော်တို့ရဲ့နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ကုသရောဂါနဲ့တခြားရောဂါတွေအားအစအလွန်အမင်းဆင်းရဲမွဲတေမှုနဲ့ပညာမသင်နိုင်ကြတဲ့အဖြစ်တွေအစုံကိုင်းတွဲရမှာသိပ္ပံနဲ့နည်းပညာတီထွင်ဖန်တီးမှု digital နည်းပညာတွေကိုအပြည့်အဝအသုံးချနိုင်ဖို့ဒီဓာတ်ခွဲကန်းပံ့ပိုးပေးပါတယ်။ကမ္ဘာတဝန်းအရက်ဖက်အဖွဲ့အစည်းတွေဆွမ်းဆောင်ရည်မြင့်မောင်းတည်ဆောက်ရင်းမတူကွဲပြားမှုတွေအကြားအပြန်အလှန်နားလည်သီးခံမှုတိုးလာပြီးဒီမိုကရေစီလူပေါင်းကိုရှေ့ရှုနိုင်ဖို့ဖြစ်တယ်လို့ပြောသွားတာပါ။ဒီဓာတ်ခွဲကန်းအနေနဲ့ USAID American နိုင်ငံတကာဖွံ့ဖြိုးမှု agency ရဲ့တီထွင်ဖန်တီးမှုအားလုံးအတွက်အကျုံးဝင်တယ်လို့လည်းဆိုပါတယ
်။ We focus on scientific research primaryly
ကမ္ဘာတဝန်းတက္ကသိုလ်တရားကျော်ပါဝင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်ငန်းစုကြီးရတဆင့်ကျွန်တော်တို့ရဲ့သိပ္ပံသုတေသနလုပ်ငန်းတွေကိုပနမအနေနဲ့အာရုံစိုက်ဆောင်ရွက်တာဖြစ်ပါတယ်။လူသားတို့ရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ဖွံ့ဖြိုးမှုအတွက်မေးစရာရှိတဲ့မေးခွန်းတွေကိုကျွန်တော်တို့ရဲ့ agency တစ်ခုတည်းကအဖြေပေးနိုင်မှာမဟုတ်ဘူးဆိုတာနားလည်ပါတယ်။ကမ္ဘာတဝန်းသုတေသနလုပ်နေကြတဲ့အဖွဲ့အစည်းပေါင်းတရားကျော်ပါဝင်တဲ့လုပ်ငန်းစုကြီးရဲ့စွမ်းဆောင်ရည်ပို့ပြီးတော့ခိုင်မာအောင်ထိရောက်မှုရှိအောင်ကျွန်တော်တို့ကူညီကြတာဖြစ်ပါတယ်လို့ညွှန်ကြားမှုပေတာပြောပါတယ်သူတေတီတွေအချင်းချင်းရိုင်းပင်းတဲ့အစီအစဉ်ဖြစ်တယ်လို့လည်းဆိုပါတယ
် With the peer program those American scientists who are working with
ဖွံ့ဖြိုးဆဲနိုင်ငံတွေမှာနိုင်ငံတကာသိပ္ပံပညာရှင်တွေနဲ့အတူလက်တွဲလုပ်နေကြတဲ့ American သိပ္ပံပညာရှင်တွေကို
ဒီသူတေတီအချင်းချင်းရိုင်းပင်းတဲ့အစီအစဉ်အရာကျွန်တော်တို့ကပံ့ပိုးပေးနေပါတယ်။နိုင်ငံတကာသိပ္ပံပညာရှင်တွေနဲ့သူတေတီတွေစွမ်းရည်မြင့်မားအောင်သူတို့ရဲ့တီထွင်မှုတွေတန်းတူပါဝင်နိုင်အောင်ထောက်ပံ့ပေးမှာဖြစ်တယ်လို့ပြောသွားတာပါ။ဖွံ့ဖြိုးမှုတွေနောက်ထပ်စမ်းသပ်တီထွင်မှုကိုဦးဆောင်တဲ့အစီအစဉ်လည်းရှိပါသေးတယ်လို့ညွှန်ကြားမှုပေးတာပြောပါတယ
်။ By that I mean it is a rolling system whereby anyone
ကဘာတဝမ်းဘယ်နေရာဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်ဘာအကြောင်းအရာနဲ့ပဲဆိုင်ဆိုင်အကြံကောင်းညံကောင်းအစီအစဉ်တွေကိုအချိန်မရွေးအစိုးပြုတင်သွင်းနိုင်တဲ့စနစ်တစ်ခုဖြစ်ပါတယ်ဒီတက်ခွဲကန်းဟာသူတို့နဲ့အတူတွဲလုပ်သွားမှာပါအထောက်အထားကိုအခြေခံတဲ့လုပ်ငန်းစဉ်ဖြစ်ပြီးလှုပ်ဆောင်မှုအတွေ့အခကျင်းငွေနဲ့အထိုက်အလျောက်မှတ်တမ်းတင်နိုင်ရမှာဖြစ်ပါတယ်ကိုယ့်နိုင်ငံအတွင်းမှာရောတခြားနိုင်ငံတွေမှာပါဖွံ့ဖြိုးရေးအတွက်တန်းတူပါဝင်ဖြည့်ဆည်းနိုင်အောင်စွန့်ရည်မြန်မာရေးနဲ့အစင်အလာမဟုတ်တဲ့မိဖက်တွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပြောသွားတာပါနိုင်ငံတကာဖွံ့ဖြိုးရေးတိုးတက်အောင်ကုန်ကျစရိတ်တက်တာအောင်နဲ့မြန်ဆန်ထိရောက်မှုရှိအောင်အတွက်ကျွန်တော်တို့က Digital နည်းပညာ AI Artificial Intelligence ကိန်းဂဏန်းတွက်ချက်မှုနည်းစနစ်အသစ်တွေ Crypto Core Online ငွေကြေးသုံးစွဲမှုပိတ်ဆို့ရေးနည်းလမ်းတွေပိုပြီးအသုံးပြုနေပါတယ်လို့ညွှန်ကြားမှု Harry Bader ကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
် UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOE မြန်မာပိုင်းစနေနေ့နဲ့ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုသတင်းချင်းချုပ်ကိုပြောပြမှာပါမြန်မာနဲ့အိန္ဒိယအစိုးရကြားနှစ်ဖက်အကျဉ်းသားစုစုပေါင်း60ကျော်ကိုအပြန်အလှန်လွှတ်ပေးခဲ့ရမှာမြန်မာအကျဉ်းသား28ဦးနဲ့အိန္ဒိယအကျဉ်းသား34ဦးပါဝင်ခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာတရုတ်နိုင်ငံကနေလာတာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့အတိအကျပြောလို့မရကြောင်း WHO အရေးပေါ်ဆိုင်ရာကျွမ်းကျင်ပညာရှင်တဦးကတောက်ကြနေကပြောကြားလိုက်ပါတယ်။ဒါ့အပြင်တရုတ်နိုင်ငံဝူဟန်ကုန်စုံဈေးတန်းကိုတွားပြီးဗိုင်းရပ်စ်ရဲ့မူရင်းစစ်မြစ်ကိုနောက်ထပ်စုံစမ်းရှာဖွေဖို့ WHO အနေနဲ့သုတေသီတွေကိုလွှတ်ဖို့ရည်ရွယ်ခဲ့တဲ့အချက်ကိုလည်းသူကထပ်လောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာမနေ့က COVID-19 ရောဂါကူးစက်သူအသစ် 1428 ဦးနဲ့သေဆုံးသူ20နီးပါးထပ်တိုးခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တောက်ကြနေ့ညထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုတရားရုံးချုပ်ကိုတရားစွဲဆိုနိုင်ရေးမျှော်လင့်ချက်ရှိစေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးကြိုးပမ်းချက်အယူခံမှုကိုဖီလာဒယ်ဖီးယားမှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကပယ်ချလိုက်ပြီးဖြစ်ပါတယ်။ခရိုင်အယူခံတရားရုံးအမှတ်3ကအခြားတရားရုံးတွေအတိုင်းထရမ့်စီအိုရဲ့အဖွဲ့ကဆွဆွဲထားတဲ့ရွေးကောက်ပွဲလိမ်လည်မှုတွေမှာတက်တည်အထောက်အထားပြသနိုင်ခြင်းမရှိဘူးဆိုတဲ့အချက်နဲ့ပယ်ချခဲ့တာဖြစ်ပါတယ်။ဒါ့အပြင်ထရမ့်စီအိုရဲ့အဖွဲ့ရဲ့ဆွဆွဲချက်တွေဟာဘာအကျိုးမှမရှိဘူးလို့တရားရုံးရဲ့ဆုံးဖြတ်ချက်မှာဖော်ပြထားပါတယ်။ရုရှားသမ္မတဗလဒီမီယာပူတင်ကိုဝိုင်းရံပန်ပိုးပေးနေတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေအပေါ်တင့်မတ်ထားအရေးယူဖို့အတိုက်ခံကောင်းဆောင်အလက်ဆီနော်ဗယ်နီကဥရောပသမဂ္ဂကိုတောက်ကြနေကတိုက်တွန်းလိုက်ပါတယ်။ VOA မြန်မာပိုင်းစနေနေ့နဲ့ခင်းစီစဉ်ကိုနားဆင်ကြကြတာပါ။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလောယာယီရဆိုင်ထားမှဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်သွားမှာပါ။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.